Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းကိုပိုင်ဆိုင်နိုင်ကြပါစေခင်ဗျာ။ VOA American Dance ရဲ့2019ခုနှစ်ဖေဖော်ဝါရီလ9ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ3048ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတောင်းဝယူတင်ဆက်မှာပါ
။ကျမအီသန်စမဒီမနေ့တဲ့သတင်းတွေကိုကိုကြောင်လည်းတူကြီးညာပေးသွားမှာပါ။အမေရိကန်ပြည်အောင်စုယာယီနိုင်ငံတော်ရှိနေချုပ်မန်သူးဝစ်တကာက2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးတော့တောက်ကြနေမှာအောက်လွှတ်တော်တရားရေးကော်မတီရှေ့မှာထွက်ဆိုခဲ့ပါတယ်။ရခိုင်ဒေသတွင်စစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတာကြောင့်ရခိုင်မြောက်ပိုင်းဒေသတွင်အပီပီဆိုင်ရာတက်ချင်တွေဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်တဲ့ချီပြီးရွှေ့ဆိုင်ထားပါတယ်။မိခင်သမားထရမ့်ရဲ့သမီးဖြစ်သူအီဗာကာထရမ့်အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကအမျိုးသမီးတွေအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအောင်ကူညီပေးမယ့်စီစဉ်ထွက်ပေါ်လာပါတယ်။ဒီလိုထိတဲ့ရသတင်းတွေကိုကြားကြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရိုဟင်ညာအရေးနဲ့မြန်မာနိုင်ငံကလူအခွင့်အရေးဆွေးနွေးပွဲတရက်ကိုနယူးယောက်မြို့မှာဖိကရတဲ့နိုင်ငံပိုင်းကကျင်းပပြီးစီးခဲ့ပါတယ်
။ Especially with the Rohingya plight, the plight of the Rohingya people.It's also impossible. It's a challenge to all of us, I think.
KNU လက်နက်ကန်အဖွဲ့ကပြောခွင့်ရဒေါ်နိုမေဦးပြောကြားသွားတာပါ။ဒီအကြောင်းတင်ပြခြင်းနဲ့အတူဘင်္ဂလားဒေ့ရှ်နယ်စပ်ကရိုဟင်ဂျာတချို့ကိုလူကုန်ကူးသူတွေကမလေးရှားပို့ရမှာအဖမ်းဆီးခံရတဲ့အကြောင်းနဲ့တခါအာဖရိကတိုက်တွင်ဒုက္ခသည်တိုးပွားလာနေတဲ့ပြဿနာကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်မျိုးသမီးကဏ္ဍ၊သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုမိုက်တန့်စင်နဲ့ကိုကျော်အောင်လင်းတို့ပြောပြပြပါအောင်ဗျာ
။မေဂန်ပီအောင်စုရဲ့ယာယီနိုင်ငံတော်ရှင်းနေချုပ်မက်သျူးဝစ်တကာကဒီမိုကရက်ပါတီကအများစုပြင်ဖြစ်လာတဲ့အောက်လွှတ်တော်တရားရေးကော်မတီရှေ့တောက်ကြနေမှာထွက်ဆိုခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲမှာထရမ့်ရဲ့မဲဆွယ်အဖွဲ့နဲ့ရုရှားတို့ကြားပတ်သက်မှုရှိမရှိနဲ့တရားရေးမှာသမ္မတထရမ့်ဝင်ရောက်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကိုသူကြီးကြပ်ခဲ့ရတဲ့ပတ်သက်တဲ့မျိုးကွန်းတွေကိုဖြေဆိုခဲ့ရတာဖြစ်ပြီးတော့ဒီစုံစမ်းစစ်ဆေးမှုမှာသူပတ်သက်ခဲ့တာသူဆက်ဖက်ခဲ့တာတုံတရာမရှိဘူးလို့ထွက်ဆိုခဲ့ပါတယ်။ထုတ်ပယ်တာခံခဲ့ရတဲ့အမေရိကန်ဆိုရာရှိနေချုပ် Jeff Sessions ရဲ့ဝန်ထမ်းရေးရာကြီးကဲဖြစ်2019အောက်တိုဘာလကလေးကတာဝန်ထမ်းဆောင်ခဲ့တဲ့မက်သျူးဝစ်တကာဟာယာယီရှိနေချုပ်ဖြစ်တာဝန်ယူခဲ့တာပါ။ဝစ်တကာအနေနဲ့ယာယီရှိနေချုပ်ယာရူးမှာကြာကြာရှိမနေနိုင်တော့ဘူးလို့ယူဆကြပါတယ်။သမ္မတထရမ့်ကဝီလျံဘားကိုရှိနေချုပ်အသစ်ဖြစ်ခန့်အပ်ဖို့ရည်ကြေထားပြီးတော့အထက်လွှတ်တော်ကဒီပြုဖို့ပဲကြံတော့တာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချရေးမှာအမေရိကန်ရဲ့စစ်အင်အားနဲ့လှုပ်ဆောင်နိုင်မဲ့အခြေအနေတွေရှိလာနေတာနဲ့တပြိုင်နက်စစ်အင်အားအသုံးပြုမှုကြောင့်အများပြည်သူတွေထိခိုက်နစ်နာဆုံးရှုံးမဲ့အရေးပေါ်မှာလဲစိုးရိမ်မှုတွေကတိုးလာနေပါတယ်။အမေရိကန်ရဲ့နိုင်ငံသားမှာသွားတိုက်တဲ့စစ်ပွဲတစ်ခုထပ်ပြီးတော့တိုးလာမဲ့အရေးနဲ့အဲ့ဒီစစ်ပွဲအတွင်းအမေရိကန်တပ်ဖွဲ့ဝင်တွေအသက်ထပ်ပြီးတော့ဆုံးရှုံးရမဲ့အရေးကိုလဲစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။ဗင်နီဇွဲလားအကြက်တဲကိုဖြစ်ရှင်းမှုအမေရိကန်ရဲ့စစ်အင်အားအသုံးပြုရေးဟာလမ်းကြောင်းတစ်ခုဖြစ်ရွေးချယ်စရာရှိနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္လာနေ့တုန်းကပြုလုပ်တဲ့အမေဖြေကဏ္ဍတစ်ခုမှာပြောထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့အင်္ဂါနေ့တုန်းကကျင်းပခဲ့တဲ့သမ္မတထရမ့်ရဲ့နိုင်ငံတော်ခြေပြမိန့်ခွန်းထဲမှာတော့အမေရိကန်ပြည်ထောင်စုရဲ့စီးရေးကုန်ကြစည်းတွေကိုရှော့ချဖို့လိုတဲ့အကြောင်းလွှတ်တော်ကသူကပြောဆိုခဲ့တာပါ။ကြီးမြတ်တဲ့နိုင်ငံတော်အနေနဲ့မဆုံးနိုင်တဲ့စစ်ပွဲတွေကိုတိုက်ခိုက်မနေဘူးလို့လည်းသမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဗင်နီဇွဲလားနိုင်ငံရဲ့အာဏာအကူပြောင်းဟာငြင်းငြင်းချမ်းချမ်းနဲ့ဖြစ်ပေါ်လာဖို့အမေရိကန်ပြည်ထောင်စုကရည်ရွယ်ထားကြောင်းအိမ်မီရောအရာရှိတွေကပြောနေကြပါတယ်။ဥရောပနဲ့လက်တင်အမေရိကန်နိုင်ငံတော်တော်များများကဗင်နီဇွဲလားရဲ့လက်ရှိသမ္မတမာဒူရိုအစိုးရဟာတရားမဝင်တော့ဘူးဆိုပြီးတော့အတိုက်ခံကောင်းဆောင်ဂွေးတို့ကိုထောက်ခံအားပေးနေကြပါတယ်။
ပြင်းထန်တဲ့အီတလီနိုင်ငံကောင်းဆောင်တွေကြားဆက်ဆံရေးတင်းမာမှုတွေလျော့ပါဖို့အနှစ်ဖက်နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေကလိုလားနေကြတာပါ။အီတလီနိုင်ငံဆိုင်ရာပြည်သစ်တမတ်ကိုပြန်ခေါ်တာဟာသမိုင်းဝင်မိတ်ဖက်နိုင်ငံဖြစ်တဲ့အီတလီအနေနဲ့ပြည်သစ်စီးပွားရေးကိုပြည်သစ်ပြည်တွင်းရေးကိုမဆက်ဖက်ဖို့အရေးတကြီးသတိပေးလိုက်တာဖြစ်တဲ့အကြောင်းပြည်သစ်တာဝန်ရှိသူတွေကပြောပါတယ်။ပြည်သစ်နိုင်ငံသားရေးမူဝါဒအပေါ်မှာအီတလီဒုဝန်ကြီးချုပ်ကဝေဖန်လိုက်တဲ့အပေါ်မှာပြည်သစ်ကဒေါသတကြီးတုံ့ပြန်လိုက်တာဖြစ်ပြီးတော့အီတလီဒုဝန်ကြီးချုပ်ကအခုထိလည်းသူ့တော်လာမပြောင်းလဲဘူးလို့ပြောဆိုနေတာပါ။ဒုတိယကမ္ဘာစစ်ကြီးနောက်ပိုင်းဥရောပသမဂ္ဂ EU ကိုအရင်ဆုံးတည်ထောင်ခဲ့တဲ့နိုင်ငံတွေကပြင်းထန်တဲ့အီတလီတို့ပဲဖြစ်ကြပါတယ်။ Mio Dai Wara Sweshi the Rene, EU go talk and the Rita, say one granny jarret tema, didn't it Italy Jamalis to say Dema Gerava? Italy do win Gito, Luigi Di Mayuga, did this we are sent to Sana Piazza Rene, Bari Muro, Nama, Inganidonga Babi Dreson Gerago, did this we are got all that Trakerava? Tari Maga Italy win Gito, Salvini Ga, did this Amra Emmanuel Macron or Wipan Gibi and Nama, did they got Italy Sanya Damaji, Christian Messago, Bianco Lada Pari?
Somalia Ningenga, Eshaba. Jump at Osugo, American Sedaga, Lee John Takamunaku. A good about Dema Pilo Cabio, Elimas, Tuja Sanga Uti Songejo, American Sedaga, Piovare, Africa Sanga, American Sitana Joga, Manito Janidonga Topian Gina Jetemaro, Somalia Nanganye, Shabelli Tita, Opaima, Porfunet, Adarini, Donga, Lee John Takamuri, Locatalu, Popia Tabare, Yetu Yatate, Somurido, Machi Wulu, American Sipper Sanga, Yashiga Piojavare, Eshaba Puego, Sita Yon, Kurene, Manine, Bulu, Somalia Kagwe, Winjiha, Abdul Kada Ali Diniga, Pioso Gabiro, Napi, Jamabe, Agulu, Lee Jam, Takamuri, Shilagera Chivare, Somalia Pidurine, and Ada Maria Kunimabe, Somalia Sitat Kurene, Eshaba. Osugo, Nenema Mobulu, Lady Niga Piovare. This situation in the Camuri Dwayne. Take Daniel, Sibo Joe, Sidiri, the social Muria Sabiro Shinri, Jow, Somalia Sitae, Losa Mugale, Eshaba Osugo, Nenema, Akankanat, Kupinabe, Pawan Oshani, the Pibi, Somalia Pidurine, Nangay, the Marie, Ape Kuni, Murigaro, Nepani, the Jow, Kagui, Winji Hong, Lady Niga, Viego Piovare.
American Demonet Yamavada season ago, Menet Chow Nizan Economite. I don't meet that don't send kilohertz go don't donga. I don't meet that lazy kilohertz cone shitonia. I don't meet that lazy shit. Kilohertz chowding adonia. Judy and I were my line and meet that yak with a kilohertz dinga kungarugan in Tonga Binivarese.
ဒီကနေ့စနေနေ့ခင်းတဲ့နေ့ကိုဆက်ပြီးတော့တရားထုံးနဲ့ပြနေပါတယ်။ရခိုင်ဒေသတွင်စစ်တပ်နဲ့ရခိုင်တပ်မတော်အီရီတို့ကြားတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပေါ်နေတာကြောင့်ရခိုင်မြောက်ပိုင်းဒေသတွင်ပြည်ပဆိုင်ရာတက်ချီနေအဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်နဲ့ချီပြီးတော့ရွှေ့ဆိုင်ထားတဲ့အကြောင်း ပြည်ဆိုင်ရာတက်ချီနေအဖွဲ့ICRC ကကြာကြာပြည်နေမှာကြီးနာလိုက်ပါတယ်။မောင်တော်မြို့နယ်နဲ့ဆက်စပ်ခန်းတွေမှာရဲ၄ရောက်ကိုအေးအေးကတိုက်ခတ်ခဲ့ပြီးတဲ့နောက်တစ်ပတ်ချင်းရွှေလက်စည်ရဲနေမှာကုလသမဂ္ဂနဲ့ဆက်ဆက်နေတဲ့အဖွဲ့တွေပါဝင်နိုင်ငံတကာကူညီကယ်ဆယ်ရေးအေဂျင်စီတွေကိုရခိုင်မြောက်ပိုင်းနောက်မြို့နယ်၄ခုတွင်းကိုဝင်ရောက်ခွင့်အစိုးရကပေးပင်လိုက်ပါတယ်။ ဒီလိုပြည်ပနေတဲ့မှာICRCနဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့တော့မပါဝင်ပါဘူး။အဲဒီအချိန်ကစပြီးတော့ဒေတာတွင်လူတိုင်းဝန်ဖွဲ့စည်းတွေကပေးပို့လိုက်တဲ့ထောက်ပံ့တွေကိုစစ်တပ်ကပေးပင်ထားခဲ့တာပါ။ICRC နဲ့ကမ္ဘာစားနပ်ရိက္ခာစီစဉ်တို့ကတော့ဒေတာတွင်နေရာ16ခုကိုသာသွားခွင့်ရှိပြီးတော့အင်းကြီးချင်းချင်းပြည်နယ်တွေကအထက်ကျောက်တော်မြို့နယ်နဲ့ပလောက်ဝမြို့နယ်တို့ကိုသွားခွင့်ပေးပ
ဝီဇီယာလောင်ကွန်ရဲ့ဒီအသက်68နှစ်အရွယ်အမတော်ဖြစ်တဲ့မင်းသမီးဥဘောယရနာဘနာဝရီဖြစ်ပါတယ်သူကထိုင်းရက်စကာချက်ပါတီကိုကိုစားပြုပြီးတော့ဝင်ရောက်ရှင်ပြိုင်မှာလို့တောက်ကြံနေတုန်းကကြေညာခဲ့ပါတယ်ပညာရတူလည်းဖြစ်ရေချင်းပြေဝသူလည်းဖြစ်တဲ့မင်းသမီးဥဘောရတနာဟာအသင့်တော်ဆုံးပုံကိုယ်သူဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ပါတီရဲ့ကော်မတီဘုတ်ဖွဲ့ကသဘောတူခဲ့တာဖြစ်ကြောင်းထိုင်းဘက်ချိုင်းပါတီခေါင်းဆောင်ကကြေညာပါတယ်ပြည်ပမှာတင်းချောင်နေတဲ့ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်စီနာဝတ်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကိုစားပြုပြီးတော့ထိုင်းတော်ဝင်မိသားစုဝင်တူကဝင်ရေးဝင်ပြီးတော့ရွေးခံမဲ့ကိစ္စဟာအစင်တော်တော့မဟုတ်ပါဘူးအခုလိုဘင်းရဲ့အမတော်ကရွေးကောက်ပွဲဝင်မှုကြေညာလိုက်တာကြောင့်2014ခုနှစ်တုန်းကအာဏာသိမ်းပြီးတော့လက်ရှိအချိန်မှာဝန်ကြီးချုပ်တာဝန်ယူထားတဲ့ပရာယုချူရာချောင်းဆလတ်အနာထင်းချုံနေမဲ့အလားအလာတွေကိုထိခိုက်နေတယ်လို့လည်းအကဲခတ်တွေကယူဆနေကြပါတယ်
။မင်းကင်တမန်ဒေါ်နယ်ထရမ်ကသူ့ရဲ့သမီးဖြစ်သူအီဗာကာထရမ်အနေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေကအမျိုးသမီးတွေအတွက်စီးပွားရေးဖွံ့ဖြိုးတိုးတက်ရအောင်ကူညီပေးမယ့်စီစဉ်ပေါ်မှာထောက်ခံတဲ့အကြောင်းပြောဆိုလိုက်ပါတယ်။အင်ဂျီလိုဂျီရဲ့အကြံပေးလဲဖြစ်တဲ့အီဗာကာထရမ်ဦးဆောင်တဲ့ကမ္ဘာအမျိုးသမီးများဖွံ့ဖြိုးတိုးတက်ရေးနဲ့ချမ်းသာကြွယ်ဝရေးအစိုးရအချင်းချင်းကြားလှုပ်ဆောင်ရမယ့်စီမံကိန်းစတင်လိုက်တဲ့အကြောင်းကြေညာပြင်းနေမှာတမန်ထရမ်ကကြေညာခဲ့တာပါ။အမေရိကန်နိုင်ငံဈာရေးဌာနအမျိုးသားလုံခြုံရေးဌာနနဲ့တခြားဝန်ကြီးဌာနတွေကလည်းဒီစီမံကိန်းမှာပါဝင်ဆောင်ရွက်ကြမှာလည်းဖြစ်ပါသေးတယ်။အလုပ်တန်းတွေငွေကြေးထောက်ပံ့မှုဥပဒေစည်းမျဉ်းစည်းကမ်းပင်ဆက်မှုတွေစတဲ့ကဏ္ဍတွေမှာအမျိုးသမီးတွေကိုကူညီပေးတဲ့လက်ရှိစီစဉ်တွေအပြင်အစီအစဉ်သစ်တွေကိုလည်းတိုးချဲ့လှောက်ဆောင်သွားဖို့ စီစဉ်ထားပါတယ်။နောက်6နှစ်အတွင်းဖွံ့ဖြိုးဆဲနိုင်ငံတွေကအမျိုးသမီးတန်း50စီးပွားရေးဖွံ့ဖြိုးတိုးတက်စေဖို့ဒီစီမံကိန်းကကူညီသွားနိုင်လို့ဆိုပြီးတော့ညီမန်းထားတာပါ။ဒီစီမံကိန်းအတွက်အစိုးရရောပုဂ္ဂလိကထောက်ပံ့နေယူသွားမှာဖြစ်ပြီးတော့မိဂယ်ပြောင်စုနဲ့နိုင်ငံတကာဖွံ့ဖြိုးရေးဌာနကဒီစီမံကိန်းအတွက်အသုံးစရိတ်ဒေါ်လာတန်း50ချမှတ်ပေးထားပြီးဖြစ်ပါတယ်။
ကမ္ဘာအချမ်းသာဆုံးပုဂ္ဂိုလ်ဖြစ်တဲ့ Amazon ကုမ္ပဏီရဲ့အကြီးအကဲ Jeff Bezos ကသူ့နဲ့သူ့ချစ်သူတို့ကြားပြောဆိုထားတဲ့ပုဂ္ဂိုလ်ရဲ့ကိစ္စပြောဆိုချက်တွေနဲ့ဓာတ်ပုံတွေကိုအများသိအောင်ဖြန့်ချိမယ်ဆိုပြီးတော့ချင်းချောက်ပြီးတော့ငွေညှင်းမှုတွေလောက်တာနဲ့ပတ်သက်ပြီး The National Enquirer Magazine ထုတ်လုပ်သူတွေကိုဆွဆွဲလိုက်ပါတယ် Bezos ကဒီပုံနဲ့စာတွေကိုဘယ်သူဖြန့်တယ်လဲဆိုတာနဲ့ပတ်သက်ပြီးတော့စစ်ဆေးစုံစမ်းမှုတခုလုပ်ဖို့လဲတောင်းဆိုထားတာပါပြီးခဲ့တဲ့လတော့ကပဲ Bezos ကသူ့ရဲ့ဇနီးနဲ့ကွာရှင်းမှုသဘောတူညီထားခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနေ့ကထိတ်တရအောင်မြန်မာနိုင်ငံကသတင်းတွေကိုကိုကြောင်လွင်နဲ့မတ်ဤတန့်စင်တို့ပြောပြခဲ့ကြတာပါခင်ဗျာအခုတော့သတင်းပြဖို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်ဖို့ပထမဆုံးအကြိမ်အစည်းအဝေးကိုဖေဖော်ဝါရီလ10ရက်တောက်ကြနေ့ကကျင်းပခဲ့ပါတယ်ပူးပေါင်းကော်မတီကိုပြည်ထောင်စုလွှတ်တော်ကကိုစလဲဒီနဲ့အချိုးကျဖွဲ့စည်းဖို့ပြည်ထောင်စုလွှတ်တော်နိုင်ငံကပြောပါတယ်အစည်းအဝေးတက်ရောက်တဲ့ကိုယ်စလဲတွေထဲမှာတော့တူညီတဲ့ကိုယ်စလဲတွေနဲ့ဖွဲ့စည်းဖို့ဆွေးနွေးသူတွေရှိပါတယ်။ဒီကြောင့်ပြည်စုံကတော့ VOA သတင်းတော့ကိုမိုးစော်ရန်ကုန်မြို့ကနေသတင်းပေးပို့တာပါ
။ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းနိုင်ဖို့အတွက်မကွေးတိုင်းဒေသကြီးမဲဆန္ဒနယ်အမှတ်၄ကအမျိုးသားလွှတ်တော်ကိုယ်စလဲဦးအောင်ကြည်ညွန့်ကဇန်နဝါရီလ29ရက်နေ့မှာအရေးကြီးအဆိုဖြစ်တင်သွင်းပြီးဖေဖော်ဝါရီလ6ရက်နေ့မှာမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်။ပူပေါင်းကော်မတီဖွဲ့စည်းနိုင်ဖို့အတွက်ပထမဆုံးအကြိမ်စည်းဝေးကိုတောက်ကြနေ့ကကျင်းပရမှာ2013ခုနှစ်ကဖွဲ့စည်းခဲ့တဲ့လူ109ဦးပါဖွဲ့စည်းပုံအခြေခံဥပဒေလေးလာသုံးသပ်ရေးကော်မတီနဲ့2014ခုနှစ်မှာဖွဲ့စည်းခဲ့တဲ့32ဦးပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင်အထည်ဖော်မှုကော်မတီတို့ရဲ့လူဦးရေများလွန်းတာနဲ့နည်းလွန်းတဲ့အခြေအနေကိုသင်ခန်းစာယူဖွဲ့စည်းဖို့အစည်းအဝေးအဖွဲ့အမှားစကားမှာပြည်ထောင်စုလွှတ်တော်နိုင်ငံကဦးတည်ခွန်မြတ်ကပြောကြားပါတယ်ဒီအခြေအနေကိုရှောင်ရှားမယ်လို့လဲဦးတီခွန်မြတ်ကအခုလိုပြောပါတယ
်ဒီလိုဒီချိန်မှာတော့မနေ့လုံးမနေ့လုံးနဲ့ကိုယ်လေးဒီကပြေးဆန်အောင်လဲခွင့်ကြီးရရပါတယ်ပူပေါင်းပေါင်းဒီဥက္ကရာကဒီတော်စုစုတော်ဒုတိယနိုင်ငံကတော့တောင်းသေးအပေါင်းဖြစ်ပါလေဒီလိုလိုတော့နဲ့မျိုးသားလိုတော့တို့မှာကိုယ်လေးဦးကြီးဦးကြီးသွားတစ်ဆက်လုံးရှိပေါင်းနိုင်ဖို့ကြာထားပါလေမျိုးသားလိုလွတ်တော်ကိုစားပြီးလွတ်တော်ကိုလည်း၂၂ဦးနဲ့မြို့သားလွတ်တော်ဒုတိယဥက္ကဋ္ဌရာထူးတရားပေါ့ကိုဖြစ်ပြီးပူပေါင်းကောင်းကြီးရဲ့ဒုတိယဥက္ကဋ္ဌဖြစ်တော်မူဆရာတော်မှာဖြစ်ပါလေ။ကျန်မြို့သားလွတ်တော်ကိုလည်း၂၂ဦးနဲ့ဒီလိုလွတ်တော်ကိုလည်း၂၂ဦးတို့ကိုဒီတော်လွတ်တော်အတွင်းရှိနိုင်ငံရေးပါတီ၁၄ခုမှာကိုယ်စားလှယ်များတမတော်ကိုယ်စားလှယ်များတတိပုဂ္ဂလကိုယ်စားလှယ်များဖြင့်ဖွဲ့စည်းဆောင်ရွက်ဖြစ်ပါလေ။
ပူပေါင်းကော်မတီဖွဲ့စည်းရခြင်းရဲ့ဥတီချက်တက်တန်တာဝန်လုပ်ပိုင်ခွင့်ရပိုင်ခွင့်လုံထုံးလုံနည်းနဲ့ရုပ်လုံငန်းဆိုင်ရာကိစ္စရပ်တွေကိုတာဝန်ယူဆောင်ရွက်ရမှာတွေနဲ့ပတ်သက်ပြီးပထမအကြိမ်လွှတ်တော်တက်တန်းမှာဆောင်ရွက်ခဲ့တာတွေကိုအခြေပြုပြီးတတ်မှတ်မှာဖြစ်ကြောင်းလည်းဥတီခွန်မြတ်ကအဖွင့်အမှားစကားမှာထည့်သွင်းပြောကြားပါတယ်။ဒါအပြင်အားလုံးပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းတဲ့သဘောမျိုးပြည်တော်စုလွှတ်တော်နိုင်ရကကအခုလိုပြောပါတယ်
။ဆက်လို့ဘူးလေညာအနေနဲ့လည်းရရှိဖြစ်ပေါ်နေတဲ့နိုင်ငံတော်ရဲ့အရေးငင်းချမ်းရေးကိစ္စစီးပွားရေးနဲ့လူမှုရေးအခြေအနေတို့ပေါ်မှာဒီဝါဒတွေ၊ဧည့်သည်တွေ၊လူမျိုးတွေပါတီတွေကထားကြပဲနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့ကောင်းကျိုးကိုဦးတည်ပြီးတင့်တော်တဲ့အကြံပြုချက်များရရှိဆောင်ရွက်တွေကိုဝန်ယူဆွေးနွေးပြီးတော့ဒီနေ့
နိုင်ငံရေးပါတီတွေနဲ့တက်မတော်တာလွှတ်တော်ကိုယ်စားလှယ်တွေရဲ့အချိုးအစအသေးစိတ်သတ်မှတ်ချက်တွေကိုဒုတိယနာရကဥထုနှိုးဟင်ကဆက်လက်ရှင်းလင်းပြီးကိုယ်စားလှယ်တွေရဲ့အမည်စင်းကိုပြည်ထောင်စုလွှတ်တော်ရုံးကတစ်ဆင့်နာရကထံကိုဒီလ17ရက်နေ့တနင်္လာနေ့ညနေ3နာရီမှာနောက်ဆုံးထားပြီးစာရင်းပေးဖို့ကိုမူလကသတ်မှတ်ခဲ့ပါတယ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပျော်ပွဲမဲဆန္ဒနယ်ကလွတ်တော်ကိုယ်စားလှယ်ဦးတောင်းအေးက55ဦးကိုအချိုးအစားအရသတ်မှတ်တဲ့အပေါ်မှာပြင်ဆင်ဖို့ဆွေးနွေးခဲ့ကြောင်းပြောပါတယ်
ချိုးကျဆိုတဲ့စကားလုံးကမျှတာမှုသိမှရှိဘူးပေါ့အလို့တခုဒီဆုံးဖြတ်မယ်ဆိုတော့အင်အားတူညီမှုရှိဖို့လိုတာနော်အခုတို့ချိုးလိုက်တဲ့အချိုးအရဆိုရင် NDA 20 နီးလောက်ဖြစ်ပါတယ်ဂရုပါတီဆိုရင်2ယောက်ပဲပါတယ်ကျန်တဲ့ပါတီတွေဆိုရင်ဒီ2ယောက်နဲ့1ယောက်တည်းပို့မှာပို့ဘူးပေါ့နော်ဒါကတော့ तू ကကနန်းတရားကြီးနဲ့တွက်ချလိုက်တယ်ကနန်းတရားကြီးနဲ့တွက်တာကတော့မှန်တယ်လို့ပဲပြောသူတို့လည်းပဲနိုင်ငံရေးရတကယ်အရေးကြီးတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဖို့ဖွဲ့တဲ့ကော်မတီဖြစ်တဲ့အတွက်ညှန့်တာဖို့လို့ပေါ့လေအဲ့ဒါကြောင့်မလို့9ယောက်ကိုစံထားမလား10ယောက်ကိုစံထားမလား10ယောက်ကိုစံထားရင်လည်းပဲ10ယောက်တဲ့ဘူတွေလူနဲ့10ယောက်ပဲ10ယောက်ရှိတဲ့လူနဲ့10ယောက်ပဲ10ယောက်အောက်ရှိတဲ့လူတွေကလည်း9ယောက်ရှိရင်9ယောက်လုံးတက်10ယောက်ရှိရင်10ယောက်လုံးတက်10ယောက်ရှိရင်10ယောက်တက်ဆိုဒီမူမကောင်းဘူးလားလို့ဒီလိုအကြံပြုပါအဲ့တော့ဒီဟာနဲ့ပတ်သက်လို့တော့မဆုံးဖြတ်သေးပါဘူးအဲ့တော့ပြန်ပြီးတော့ခုပါတီနဲ့ကိုဆွေးနွေးပြီးတော့မဆုံးဖြတ်ပါလို့ဒီလိုပြောထားပါတယ
်တမရော်ဒါလွှတ်တော်ကိုယ်စားလှယ်ရေးဘက်ကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ရာမှာဥပဒေနဲ့အညီဆောင်ရွက်ဖို့ပါတီရီအကြမ်းမှာညှိနှိုင်းဆောင်ရွက်ဖို့တင်ပြခဲ့တယ်လို့ဒီကနေ့ဆွေးနွေးတာတွေကိုပြန်လည်ညှိနှိုင်းဖို့ရှိနေကြောင်းလည်းဦးတောင်အေးကပြောပါတယ်တက်ရောက်လာတဲ့အချို့နိုင်ငံရေးပါတီတွေကတော့ကိုယ်စားလှယ်၅ဦးစီတက်မှတ်ဖို့တင်ပြခဲ့တာတွေရှိတယ်လို့ဒီကနေ့ဆွေးနွေးတာတွေကိုမိမိပါတီမှာပြန်လည်တင်ပြဆွေးနွေးပြီးမှဆုံးဖြတ်လို့ကြောင်းသဘောထားပေးခဲ့ကြပါတယ်ဒီလိုအခြေအနေတွေကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့စည်းရေးအစည်းအဝေးကိုနောက်တစ်ပတ်15ရက်နေ့မှာပြန်လည်ဆွေးနွေးဖို့တက်မှတ်ခဲ့ကြပါတယ
်ပြည်သူတွေတော့ကုမိုးစော်ရဲ့တည်င်းပြဖို့ချက်ဖြစ်ပါတယ်အခုတော့ရိုဟင်ဂျာအရေးဆွေးနွေးပွဲကိုလည်းတင်ပြခြင်းပါတယ်ရိုဟင်ဂျာမွတ်စလင်အရေးနဲ့ပတ်သက်လို့ပြောဆိုကြတဲ့ဖေဖော်ဝါရီ၈ရက်၉ရက်၂ရက်ကြာဆွေးနွေးပွဲတစ်ရက်ကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပနေပါတယ်။ဒီအခမ်းအနားကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်စယန်ဟီလီက VOA ကနေတဆင့်အမှားစကားပြောကြားခဲ့ပါတယ်။ရိုဟင်ဂျာအရေးအဓိကထားပြီးပြောဆိုကြတဲ့အခမ်းအနားကထူးခြားချက်တချို့ကိုတော့ကိုကျော်အောင်လွင်ကစူးစီးတင်ပြမှာပါ
။မြန်မာနိုင်ငံကလူနည်းစုတွေကိုအကာအကွယ်ပေးရင်းနဲ့တော်ဝင်ခံမှုရှိရဲဆိုတဲ့ခေါင်းစဉ်နဲ့ရိုဟင်ဂျာလွတ်မြောက်ရေးညွန်ပေါင်းဖွဲ့ကကျင်းပတဲ့၂ရက်ကြာဆွေးနွေးပွဲကိုနယူးယောက်မြို့ကိုလံဘီယာတက္ကသိုလ်မှာကျင်းပနေတာပါဒီခန်းနာရဲ့ရည်ရွယ်ချက်ကတော့ရိုဟင်ဂျာပါဝင်မြန်မာနိုင်ငံကတိုင်းရင်းသားတွေအဖိနှိတ်ခံရတာကိုအကာအကွယ်ပေးရင်းနဲ့ဖိနှိတ်ရဆက်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးယူနိုင်မှုကိစ္စတွေကိုနိုင်ငံတကာကအယုံဆိုင်လာအောင်တိုက်တွန်းတောင်းဆိုဖို့ပါပဲဒီခန်းနာမှာနိုင်ငံတကာပြည်မှုဆိုင်ရာဥပဒေရေးရာကျွမ်းကျင်သူရိုဟင်ဂျာအရေးလှုပ်ရှားသူလူခွေရေလှူရှားသူနဲ့မြန်မာရေးလေးလာလှူရှားသူတွေတက်ရောက်ပြောဆိုကြပါတယ်မြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာကိစ္စကိုပြောဆိုဖို့အရေးကအခက်အခဲတစ်ခုအနေနဲ့နေစဉ်ရင်ဆိုင်နေရတဲ့ကိစ္စဖြစ်ကြောင်းဆွေးနွေးပွဲမှာပင်လယ်ပြောဆိုသူတူဖြစ်တဲ့ KNU ကရင်မျိုးသားစည်းရုံးရဲ့အကြံပေးနော်မေဦးကရှင်းပြပါတယ
် Especially with the Rohingya plight the plight of the Rohingya people it's also impossible it's a challenge to all of us I think in Myanmar
ရိုဟင်ဂျာတွေကြုံနေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့မြန်မာနိုင်ငံအတွင်းမှာပြောဆိုဖို့ဆိုတာကမဖြစ်နိုင်တလောက်ပါပဲရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့ဘာမှမပြောဘဲနေမလားထုတ်ပြောမလားဆိုတဲ့ကိစ္စကလူတိုင်းအတွက်စိန်ခေါ်ချက်တည်းရဖြစ်နေပါတယ်ပြောမယ်ဆိုရင်တော့ပြောတဲ့သူဟာချက်ချင်းပြစ်မှတ်တစ်ခုဖြစ်လာလိမ့်မယ်ဆိုတာလူတိုင်းသိနေတဲ့ကိစ္စပါဒါကနေတိုင်းကြုံနေရတဲ့ကိစ္စပါရှင့
်ဒီဆွေးနွေးပွဲမှာဥက္ကဋ္ဌတူဖြစ်တာဝန်ယူသူကတော့သမရဟောင်းဦးသိန်းစိန်လက်ထက်ကငင်းချမ်းရေးညီနိုင်မှုအကြံပေးပုဂ္ဂိုလ်တူလည်းဖြစ်ဥရောပဆိုင်ရာမြန်မာရေးရာရုံးရဲ့ဥဆောင်ညွှန်ကြားရေးမှူးလည်းဖြစ်တဲ့ဦးဟန်ယောင်ဝေဖြစ်ပါတယ်။ရိုဟင်ဂျာရေးလှူရှားသူတူလည်းဖြစ်ပြီးဆွေးနွေးပွဲပထမနေ့ရဲ့အဓိကပြောဆိုသူတူလည်းဖြစ်တဲ့ဒေါက်တာဇာနီကတော့လူမျိုးတုံးတက်ပြတ်မှုတွေကိုတားဆီးနိုင်ရေးဥရောပနိုင်ငံတွေကမြန်မာပြည်အတွင်းစီးပွားရေးရင်းနှီးမြှုပ်နှံမှုတွေမလုပ်နိုင်အောင်တားမြစ်ရမယ်လို့ဆိုပါတယ
်။ Chambers of Commerce from Britain, Australia, Germany, France and a few others that have a network of 600 companies around the world. They are promoting business in Burma
ဒီတင်ဩစတြေးလျဂျာမနီပြင်သစ်နဲ့တခြားနိုင်ငံတချို့ဟာကမ္ဘာတဝန်းကသူတို့ရဲ့စီးပွားရေးကွင်ရဲထဲမှာရှိတဲ့ကုမ္ပဏီပေါင်း600ကိုမြန်မာနိုင်ငံအတွင်းစီးပွားရေးနှီးမြှုပ်နှံမှုတွေလှုပ်ကြဖို့မကြာသေးခင်တုန်းကပဲအားပေးတိုက်တွန်းနေပါတယ်မြန်မာနိုင်ငံအတွင်းရေးနှီးမြှုပ်နှံသူတွေလာပြီးနိုင်ငံတိုးတက်ဖွံ့ဖြိုးရေးဆောင်ရွက်ဖို့နားလည်မှုသဘောတူစာကြွန်းလွှာတစ်ခုချုပ်ဆိုပြီးလုပ်နေကြတာပါဒါကိုကျွန်တော်တို့ကရပ်သွားအောင်လုပ်ဖို့လိုပါတယ်လူမျိုးရုံးတပ်ဖြတ်မှုကိုကျွန်တော်တို့ကရပ်တန့်လို့မရပါဘူးလူမျိုးရုံးတပ်ဖြတ်မှုကဗန္ဓာရေးလည်းဖြစ်ပါတယ်ဒီဗန္ဓာရေးကိုရပ်တန့်ပြစ်မှဖြစ်မှာပ
ါဒီလိုမျိုးကရိုဟင်ဂျာရေးဆွေးနွေးပွဲကိုတက်ရောက်ဖို့အင်ဒီယားနာပြည်နယ်ကလာခဲ့ကြတဲ့သူမြန်မာတချို့ကတော့အဲ့ဒီခန္ဓာကိုတက်ရောက်ခွင့်မရလို့မချေမနှက်ဖြစ်နေကြပါတယ်သူတို့ကလည်းရိုဟင်ဂျာရေးနဲ့ပတ်သက်တဲ့သူတို့ရဲ့အမြင်တွေကိုတင်ပြဖို့လာခဲ့ကြတာလို့အင်ဒီယားနာပြည်နယ်ကလာတဲ့ကိုကျော်တက်ကရှင်းပြပါတယ
်လွန်ခဲ့တဲ့3ရက်ထဲကပေါ့နော်ကျွန်တော်တို့နာမည်တွေနဲ့ register ကိုသူတို့ကယူထားလိုက်ပြီးတော့မှမတင်မကြပါဗျာနော်ဟိုလာလို့ရတယ်ဆိုတဲ့အနေအထားမျိုးအထိပြောတဲ့ခါကျတော့ကျွန်တော်တို့လာခဲ့တယ်ပေါ့နော် ကျွန်တော်တို့9ယောက်ပေါ်ဝေးကနေပြီးတော့9ယောက်တက်လာတယ်နယူးယောက်က1ယောက်ပေါ့နော်အာကျွန်တော်တို့လည်းအခုဝင်လဲဝင်ရောကျွန်တော်တို့ကိုအထဲကိုပေးမဝင်ခံဘူးခါရဲတွေကိုခေါ်လိုက်ပြီးတော့ကျွန်တော်တို့မောင်းထုတ်တယ်ဒီလိုချင်းအရေးကြီးရေးခင်းတဲ့ပတ်သက်လို့တကယ်ဖြစ်ရတယ်ကိုကျွန်တော်တို့ရှင်းပြခြင်းနဲ့တော့ငါတို့ဒီဟာအတွက်ပါဆိုတော့ကျွန်တော်တို့လက်မခံတာကလုံခြုံရေးအတွက်လို့ပြောတယ်ဖြစ်အမှန်ရတော့ကျွန်တော်တို့ကဒါရှင်းပြခြင်းတာကအာရိုဟင်ဂျာဆိုတာကတော့ကျွန်တော်တို့မြန်မာနိုင်ငံမှာလူမျိုးစုကမှမပါဘူးဗျမရှိလည်းမရှိကျွန်တော်တို့ကဒါပေမဲ့ဘင်္ဂလီအနေနဲ့တော့မြန်မာပြည်မှာမွေးတဲ့ဘင်္ဂလီအနေနဲ့တော့စစ်တပ်ကနေပြီးတော့အခုလိုအတင်းမောင်းထုတ်တယ်ဒီအတွက်ကြောင့်တို့တွေဟိုဘင်္ဂလားဒေ့ရှ်နယ်ဆက်မှာတွန်းတရားဆိုတော့ဒါလူခွင့်ရေးကကျွန်တော်မတရားဘူးဗျတို့တွေကတကယ်ကိုပဲဘာပြီးမှငင်းငင်းနဲ့ပြန်နေခြင်းနဲ့လူတွေဆိုတော့ဒါကတို့တောင်းဆိုတဲ့အခွင့်အရေးတွေပေါ့ဗျာနော်ပေးစင်တယ်ဆိုတော့ကျွန်တော်တို့ကရှင်းပြဖို့တည်းသွားတာဒါပေမဲ့တို့ကအဲ့လိုရှင်းပြခွင့်လည်းမပေးဒီဖြစ်ရက်ကိုကျွန်တော်တို့စိတ်မထုတ်မယ်ဒီလိုသာနော်အဖက်သက်ဆန်ဆန်နဲ့ဆက်လုပ်နေမယ်ဆိုရင်နော်ဘလို့မှလေသမရှိတဲ့ကိစ္စတွေကလည်းပြေလည်လာမှာပေါ့ဘူးဆိုတော့ကျွန်တော်တို့စိတ်မထောက်ရပါဘူ
း။မနေ့ကကျင်းပခဲ့တဲ့ပထမနေ့ဖွင့်ပွဲအခမ်းအနားရဲ့အစပိုင်းမှာကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ဆိုင်ရာအထူးကိုယ်စားလှယ်မစ်ရန်ဟီလီကလည်းဗီဒီယိုကနေတဆင့်အမှားစကားပြောဆိုခဲ့ပါတယ်။နေ့ကျကျင်းပမဲ့နယူးယောက်မြို့ကရိုဟင်ညာရေးဆွေးနွေးပွဲမှာဟောပြောသူ30ကျော်ပါဝင်ကြပါတယ
်။ကိုကျော်အောင်စူးစီးတင်ပြခဲ့တာပါ။တဆက်တည်းမှာပဲနေဇက်ကရိုဟင်ညာတွေဘာရီရင်ဆိုင်နေရသလဲဆိုတာကိုပြောပြခြင်းပါတယ်။လူကုံကူးသူတွေရဲ့အစီအစဉ်နဲ့မလေးရှားနိုင်ငံကိုလှေနဲ့ထွက်ပြေးဖို့ကြိုးစားကြတဲ့ရင်ဂျာတို့ကလည်း30ကိုတားဆီးနိုင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်နေကြာဆောက်တပ်ကတောက်ကြနေမှာပြောပါရယ်အကြောင်းဆုံးကတော့ AFP သတင်းတပုတ်ပေါ်အခြေခံပြီးတင်ပြထားပါရယ်ဒီလရသည်ဟာပင်လယ်ပြင်တွင်လှိုင်းလေငြိမ်သက်နေတာကြောင့်ဒုက္ခသည်တွေအခုလိုပင်လယ်ပြင်ဖြတ်ပြီးအရှိတောင်အာရှကအခြားနိုင်ငံတစ်ခုကိုတွားရောက်ဖို့အခွင့်အလမ်းပေါ်လာတာဖြစ်ပါရယ်ရင်ဂျာဒုက္ခသည်တွေကိုမလေးရှားနိုင်ငံစီလူကုန်ကူးမဲ့တန်တရားရှိသူ2ဦးကိုလည်းဘင်္ဂလားဒေ့ရှ်နယ်စပ်ကော့ဆက်ဘဇားခရိုင်မှာဖေဖော်ဝါရီ9ရက်နေ့ကဖမ်းမိခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နယ်ဂျာဆောက်တပ် BGB အရာရှိအစဒူဇမန်ချောက်ဒရီကပြောပါတယ
်လေးစီပြေလုံမဲ့ရိုဟင်ဂျာ30ကိုလူကုန်ကူးသူတွေကတယောက်ကိုအမေရိကန်ဒေါ်လာ1000ယူပါတယ်မလေးရှားမှာအခွင့်အလမ်းနဲ့ရှိရဆိုတဲ့မလုံပေးမှုတွေနဲ့ကော့ဆက်ဘဇားဒုက္ခသည်စခန်းကနေခေါ်ထုတ်သွားဖို့ကြိုးစားတာကိုကျွန်တော်တို့ဖမ်းမိခဲ့တာပ
ါ။ရိုဟင်ညာအမျိုးသမီး19ဦး၊အမျိုးသား9ဦးနဲ့ကလေးငယ်6ဦးတို့ကိုတက်ကနပ်ကန်ယူရန်ဒေသမှာ BGB အဖွဲ့ကဖမ်းဆီးခဲ့တာလို့ဆိုပါတယ်။မွတ်စလင်အများစုနေထိုင်ပြီးလောက်ကန်စားတောက်လို့ရနိုင်တဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားတဲ့ရိုဟင်ညာတွေကို BGB ကတားမြစ်ဖမ်းဆီးနိုင်ခဲ့တာဟာပြီးခဲ့တဲ့နိုဝင်ဘာလကလေးကဆိုရင်3ချိန်ရှိသွားပါပြီ။တချို့ဒုက္ခသည်လူတွေဟာမြန်မာနိုင်ငံကနေထွက်လာကြတာဖြစ်ပါတယ်။အဖမ်းကြီးခံရတဲ့ရိုဟင်ညာ30တဲကအမျိုးသမီးတူဦးကတော့သူမလေးရှားနိုင်ငံကိုရောက်ရင်သူတကားမှမတွေ့ဘူးတဲ့ရိုဟင်ညာအမျိုးသားတူဦးနဲ့လက်ထပ်ရမှာဖြစ်ကြောင်းပြောပါရယ
်ဒီမလေးရှားခီးကိုသွားဖို့ကျမဦးလေးကအကုန်ကြခံပြီးစီစဉ်ပေးခဲ့ပါရယ်ကျမနဲ့လက်ထပ်မယ်ဆိုတဲ့အမျိုးသားကိုတော့ဟိုရောက်မှပဲတွေ့ဘူးတော့မှာပ
ါဒီလိုကလာဟာပင်လယ်ပြင်တွင်ရာသီဥတုအခြေအနေကောင်းလာတာကြောင့်လူကုန်ကူးစုတွေကလည်းမလုံပေးစီယုံရင်အန္တရာယ်များတဲ့လှေစည်းခီးနဲ့မလေးရှားနိုင်ငံကိုထွက်ပြေးဖို့ကြိုးစားကြတာပါလူကုန်ကူးသူတွေဟာဘင်္ဂလားဒေ့ရှ်နယ်စပ်စခန်းတွေကဒုက္ခသည်ထောင်ပေါင်းများစွာကိုပင်လယ်ပြင်ဖြတ်တဲ့လေစီးခီးနဲ့မလေးရှားနိုင်ငံကိုပို့ခဲ့ပါတယ်2015ခုနှစ်နောက်ပိုင်းလူကုန်ကူးသူတွေကိုမလေးရှားအာဏာပိုင်တွေကနှိမ်နှင်းခဲ့သလိုထိုင်းရီတက်ကလည်းပင်လယ်ပြင်မှာဖမ်းမိခဲ့ပါတယ်နိုဝင်ဘာလကနေမတ်လအထိကတော့ပင်လယ်ပြင်တွင်လှိုင်းလေငြိမ်သက်လေးရှိပေမဲ့လူကုန်ကူးသူတွေကငွေပိုလိုချင်ကြတာကြောင့်လေနဲ့လူပမာဏမဆန့်အောင်တင်ဆောင်ကြပြီးအန်ဒီအေဒီနဲ့ကြုံရလေရှိပါတယ်။ဒီကိမ်းပြည်နယ်မြောက်ပိုင်းမှာ2019ဩဂုတ်လအတွင်းမြန်မာလူညွန့်ရေးတပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်ကြောင့်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုရိုဟင်ဂျာ9သိန်းကျော်ထွက်ခွာလာခဲ့ကြပါတယ်။အဲ့ဒီ9သိန်းကျော်ရောက်မလာခင်ကတည်းကဘင်္ဂလားဒေ့ရှ်နယ်စပ်မှာရိုဟင်ဂျာဒုက္ခသည်3သိန်းလောက်ရှိနေပြီးသူတို့ကိုအထောက်ပံ့ပေးရေးကိစ္စမှာအကန့်အသတ်တွေရှိနေပါတယ်ခင်ဗျာ။
ဟုတ်ပါခင်ဗျာရှင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြင်ဆင်ရေးပူးပေါင်းကော်မတီတရဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲအတည်ပြုလိုက်ပါပြီအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့တက်မတော်သားကိုယ်စားလှယ်တွေကတော့အစိုးတင်းချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်စထည်ရေးဆွဲအတည်ပြုချိန်ကစလို့အငင်းပွားစရာတွေကြုံခဲ့ရတဲ့အခြေခံဥပဒေပြင်ဆင်ရေးလက်တွေ့ဖြစ်နိုင်ချေအလားအလာဘယ်လောက်များရှိပါလဲဘယ်နေရာကစပြီးပြင်ဖို့လိုမလဲစတူရာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0 2 3 2 3 8 2 ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။နေနေရတဲ့ရိုက်လေလိုက်စီစဉ်ကပြုစုပါရရှင
်ဒီကနေ့စနေညဗီယိုရဲ့တိုင်းရိုက်လေလိုက်စီစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတခါတော့အာဖရိကတိုက်ဘက်ကအခြေအနေတွေကိုတင်ပြချင်ပါတယ်အာဖရိကခေါင်းဆောင်တွေနိုင်ငံတကာအဖွဲ့အစည်းကိုယ်စားလှယ်တွေဟာအီသီယိုးပီးယားနိုင်ငံမှာစုဝေးပြီးဒုက္ခသည်ပြဿနာတိုင်းပြည်တွင်းမှာပြန်လည်နေရခြားရာကြီးပြဿနာပြည်ရင်းနေရဲ့စွန့်ခွာထွက်ပြေးနေရကြတဲ့ပြဿနာတွေကိုဖြေရှင်းဖို့ဆွေးနွေးညှိနှိုင်းနေကြပါတယ်။နိုင်ငံရေးပဋိပက္ခတွေကြောင့်အာဖရိကတိုက်မှာနေရဲ့စွန့်ထွက်ပြေးကြရတဲ့ဒုက္ခတွေအရေအတွက်များပြားလာနေပါတယ်။ VOA သတင်းတော့မိုဟာမက်ယူဆုပေးပို့တဲ့သတင်းတော်ကိုဦးကျော်စံသားကပြောပြမှာပါ
။ဟုတ်ကဲ့အာဖရိကတိုက်မှာပဋိပက္ခတွေကြောင့်နေရဲ့စွန့်ခွာထွက်ပြေးနေရသူပေါင်း18သန်းတိရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီ UNHCR ကပြောပါတယ်။ဒီလိုများပြားလွန်းတဲ့နေရစွန့်ပြေးဒုက္ခသည်တွေပြဿနာကိုကင်တွယ်ဖြေရှင်းဖို့အတွက်အာဖရိကခေါင်းဆောင်တွေအစိုးရကိုယ်စားလှယ်တွေကယ်ဆယ်ကူညီရေးဝန်ထမ်းတွေဟာအီသီယိုးပီးယားနိုင်ငံအက်ဒစ်အဘာဘာမြို့ထိပ်သီးဆွေးနွေးပွဲမှာဒီနေ့စုဝေးနေကြတာဖြစ်ပါတယ်။ကာဘီလီမော်တဇာဟာအာဖရိကသမဂ္ဂရဲ့နိုင်ငံရေးရာကော်မရှင်ဥက္ကဋ္ဌဖြစ်ပါတယ်။ဒီပြဿနာတွေကိုဖြေရှင်းဖို့အတွက်အဓိကအကြောင်းရင်းတွေကိုကင်တွယ်ဖို့လိုတယ်လို့သူကဆိုပါတယ
်။are a result of violent conflict.
နေရစွန့်ချက်ပြရမှုအများစုဟာကျန်းဖက်ပြိပခတွေကြောင့်ဖြစ်ပါတယ်။အဲဒါကြောင့်ပြိပခရဲ့အဓိကအကြောင်းရင်းကိုဖြေရှင်းဖို့လိုအပ်ပါတယ်။ဆင်းရဲနှောင်ပွားမှုအလောက်ကင်ကင်းမဲ့မှုတို့ဟာအာဖရိကတိုက်ကတင်းမာမှုတွေရဲ့အခြေခံအကြောင်းရင်းတွေပါ။အကျန်းဖက်မှုအများစုဟာရွေးကောက်ပွဲကြောင့်ဖြစ်ရတဲ့အတွက်ရွေးကောက်ပွဲတွေဒီမိုကရေစီနှိကျဖို့ခိုင်လုံစိတ်ချရပြီးငြင်းငြင်းချမ်းချမ်းရှိဖို့လိုအပ်ပါတယ်။
အခုလိုဒုက္ခသည်များအရေးနဲ့ပတ်သက်ပြီးထိသီးဆွေးနွေးပွဲမှာအာဖရိကနိုင်ငံအများအပြားမှကြုံတွေ့နေရတဲ့ရွေးကောက်ပွဲဆန္ဒပြသနာအကြမ်းဖက်မှုပြသနာနဲ့လူမျိုးစုရှင်ချင်းအကြားတိုက်ပွဲတွေဖြစ်နေတဲ့ကိစ္စတွေကိုဖြစ်ရှင်းရမှာလည်းဖြစ်ပါတယ်။ Cosmos Chandra ဟာအာဖရိကသမဂ္ဂဆိုင်ရာ UNHCR ရဲ့ကိုယ်စားလှယ်တူဖြစ်ပါတယ်။သူကတော့ဒီပြသနာပြည်လဲပြီးတော့လူတွေအလုံးသူတို့နေရင်းရပ်ကိုအေးအေးဆေးဆေးပြန်လာနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်။
We are talking about an excess of 17 million people who are displaced on the continent.
In Manan Semagong Pia de Lubon Sakuna Tan, Ubi Inge Tabinia de Kisa of Johnny Dawa, Dilu de Truniago, Pian Lavi, Poma, Dai, Nita Name, Chini Mu, General Lulavare. Now Dilu, Pia, Chini Dia, Pandi Bizi Jamare, General Hadoka de Bawen, Dilu de Nibomia, Guni Topan Arava.ဒီလောက်များပြားတဲ့ပမာဏတခါမှမကြုံခဲ့ဘူးပါဘူး
။အာဖရိကတိုက်ကဒုက္ခသည်လက်ခံမှုအခြေအနေကိုကြည့်မယ်ဆိုရင်ယူဂန္ဒာနိုင်ငံဟာဒုက္ခသည်1.4%သန်းကိုလက်ခံထားပြီးတူရကီနိုင်ငံပြီးရင်ကမ္ဘာပေါ်မှာဒုတိယအများဆုံးဒုက္ခသည်လက်ခံတဲ့နိုင်ငံဖြစ်ပါတယ်။ဒုက္ခသည်အများစုဟာအာဖရိကတိုက်ကပဲဖြစ်ပြီးတောင်ဆူရင်နိုင်ငံကလာရောက်ခဲ့တဲ့လူတွေများတယ်လို့ဆိုပါတယ်။တောင်ဆူရင်နိုင်ငံမှာလူပေါင်း1.4%သန်းဟာအိုးအိမ်တွေကိုစွန့်ပစ်ပြီးထွက်ပြေးနေရတယ်လို့ဆိုပါတယ်။ကမ္ဘာပေါ်မှာနောက်ဆုံးမွေးဖွားပေါ်ပေါက်လာတဲ့တောင်ဆူရနိုင်ငံဟာစီးရီးယားနဲ့အာဖဂန်နစ္စတန်ပြီးရင်တတိယအများဆုံးဒုက္ခသည်တွေရှိတဲ့နိုင်ငံဖြစ်တယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ
။အာဖရိကမှာဖြေရှင်းဖို့လိုအပ်နေတဲ့အခြေအနေတွေအကြောင်းကိုဦးကျော်စံသားပြောပြခဲ့တာပါ။ VOA ရထုတ်လွှင့်ပြီးသမျှအစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မြန်မာပြည်ကပေးစာကဏ္ဍမှာတေးသချင်းတောင်းညင်တယ်ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်။VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာလိုက်ကတဆင့်လဲဆက်သွယ်နိုင်ပါတယ်။လိပ်စာက VOA မြန်မာအစီအစဉ်တဆင့်စာလိုက်တက်တာအပတ် 855 ရန်ကုန်စာလိုက်ကြီးဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ32.40.48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ဘွဲကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို 19.25 မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လည်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American အတန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ကန်းစာနဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့အမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
အစိုးရကိုဖြစ်စေချင်တာပေါ့လေဒီအိမ်အခုအလုပ်ကိုတရားဝင်လုပ်ခွင့်ပေးစေတယ်အခုကချိုးချိုးကဘာဖြစ်လဲဆိုလို့ရှိရင်ဒီကလေးမလေးတွေကဒီအေဂျင့်တွေရဲ့အမျက်ထုတ်တာတွေကိုခံနေရတယ်
စင်ကာပူနိုင်ငံမှာတွားရောက်လုကန်နေတဲ့မြန်မာအိမ်အကူတွေရင်ဆိုင်နေရတဲ့ဒုက္ခတွေအကြောင်းမကြခင်မှာနားဆင်ရပါမယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမှုရဲအပေါ်မပြတ်မအီတန့်စင်နဲ့မဆုရင်ထွေးတို့ကတင်ပြမှာပ
ါအကြမ်းဖက်မှုဖြစ်တာတွေကိုတားဆီးဖို့မြန်မာမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်လေးဖွဲ့ကို Facebook လူမှုကွန်ရက်ကနေဖယ်ရှားလိုက်ပါတယ်ဒါပေမဲ့ Facebook ရဲ့ဒီဆုံးဖြတ်ချက်ဟာဒေတာခံအရပ်ဖတ်လူအဖွဲ့အစည်းတွေနဲ့လူအခွင့်အရေးအဖွဲ့တွေရဲ့ဝေဖန်မှုတွေကိုခံနေရပါတယ်။ AA ရခိုင်အဖွဲ့, MNDAA ကိုကန့်အဖွဲ့, KIA ကချင်လက်နက်ကိုင်အဖွဲ့နဲ့ TNLA တအောင်ပလောင်အဖွဲ့တွေဟာ NLC ရဲ့အဖွဲ့အစည်းတွေအဖြစ် Facebook စာမျက်နှာကဖယ်ရှားလိုက်ကြောင်းအင်္ဂါနေ့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။2018ခုနှစ်ကစတဲ့ရိုဟင်ဂျာလူနည်းစုတွေကိုစန့်ကျင်တဲ့အကြမ်းဖက်မှုတွေ၊သွေးချိုးလှုပ်ဆောင်မှုတွေ၊အမုန်းပွားအောင်ကြိုးပမ်းမှုတွေကိုအရေးယူဖို့ပြက်ကွက်ခဲ့ပြီးတဲ့နောက်မြန်မာမှာပို့ပြီးတော့တက်ကြွတဲ့လက်ဦးမှုရတဲ့လှုပ်ဆောင်မှုလိုအပ်ချက်တွေနဲ့ Facebook တိတိတသာ PR တွေရင်ဆိုင်နေခဲ့ရပါတယ်။ Facebook အတွက်မြန်မာဟာအောင်မြင်မှုတွေတိတ်ရခဲ့တယ်လို့ကပ်ဘေးဆက်ရောက်နိုင်တဲ့ကြာဆုံးမှုတွေနဲ့ကိုစားပြုနေခဲ့ပါတယ်။လူသန်းပေါင်း53သန်းရှိရာမှာ Facebook အသုံးပြုတဲ့သူတွေကတန်း20လောက်ရှိပြီး Facebook ဟာမြန်မာနိုင်ငံကိုလွှမ်းမိုးထားပါတယ်။ဒါပေမဲ့လည်းဒီ Facebook ကိုအသုံးပြုပြီးရိုဟင်ဂျာလူနည်းစုတွေကိုစန့်ကျင်ပြီးဗုဒ္ဓဘာသာအစွန်းရောက်ဝါဒီတွေကအမုန်းတရားတွေနဲ့အကြမ်းဖက်မှုတွေပြောလာကြတဲ့အပေါ်မှာတော့ Facebook ကုမ္ပဏီတွေကအချိန်မီမဟန့်တားနိုင်ခဲ့ပါဘူး။2018ခုနှစ်ဩဂုတ်လမတိုင်ခင်ကမြန်မာစစ်တပ်ဟာရိုဟင်ဂျာ 25,000 ကိုတပ်ဖြတ်ခဲ့ပြီးရိုဟင်ဂျာ 9,000 ကိုတော့မြန်မာပြည်ထဲကနေထွက်ပြေးအောင်လုပ်ခဲ့ပါတယ်။ဒီအကျိုးဆက်တွေဟာပြင်းထန်လာနိုင်ခြေရှိပြီးလူအခွင့်အရေးဆိုင်ရာအကဲခတ်သူတွေကိုတတိပေးနေပါပြီ။ Facebook ကအဖွဲ့အစည်း၄ဖွဲ့ကိုအန်ရရှိတဲ့အဖွဲ့အစည်းတွေအဖြစ်ယူဆခဲ့ပြီးမြန်မာစစ်တပ်ကတော့တရားမျှတမှုကိုထောက်ပြပြီးအစိုးရအတွက်ကြီးမားတဲ့အခွင့်အရေးတွေကိုစီစဉ်ပေးခဲ့တယ်လို့လူအခွင့်အရေးအကဲခတ်သူ Guardian ကပြောခဲ့ပါတယ်။လက်နက်ကိုင်တပ်ဖွဲ့များနဲ့အစိုးရကနိုင်ငံပိုင်သတင်းဖြန့်တဲ့လုပ်ငန်းတွေကိုထိန်းချုပ်ထားတဲ့အတွက် Facebook ရဲ့မူဝါဒလမ်းစဉ်ကမြန်မာနိုင်ငံရဲ့တိုင်းရင်းသားလူနည်းစုတွေအတွက်အခမဲ့ဖော်ပြချက်တွေဟာမတူညီတဲ့နှင်နာမှုတွေရှိနိုင်ပါတယ် Facebook ကအကြမ်းဖက်အဖွဲ့တွေလို့သတ်မှတ်ခဲ့ရမှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့တွေလားဆိုတာကိုတော့ခွဲခြားစဉ်းစားခဲ့သလားဆိုတာရှင်းရှင်းလင်းလင်းမပြောခဲ့ပေမဲ့ Facebook ရဲ့ပြောခွင့်ရသူတယောက်ကတော့အစိုးရနဲ့ပတ်သက်တဲ့အဖွဲ့တွေကိုသာအဓိကထားခဲ့တယ်လို့ဝန်ခံခဲ့ပါတယ်
စူဒီနိုမစ်လို့ခေါ်ကြတဲ့ဒေါန်ဆန်းစုကြည်ရဲ့စီးပွားရေးဝါဒစတင်လဲပက်နေပြီဆိုတဲ့ခေါင်းစဉ်နဲ့ဘန်ဂေါ့ဖို့သတင်းစာမှာလယ်ရီချာကင်ဖေဗရူလာ4ရက်နေ့မှာရေးသားထားတာကိုဖတ်ရပါတယ်။21ရာစုခေတ်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်အရေးသားဆိုရခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ကသူ့အာဏာကိုသုံးပြီးကြိုးပမ်းနေတယ်ဆိုပေမဲ့လည်းစိန်ခေါ်မှုတွေနဲ့ကြုံနေရစေဖြစ်တဲ့အကြောင်းရေးသားထားပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုတိုးလာအောင်လို့နိုင်ငံသားရင်းနှီးမြှုပ်နှံမှုကိုဆွဲဆောင်တာတိကျတင်းကျပ်တဲ့ရုံးလုံထုံးလုံးတွေဆောင်ရွက်တာအခြေခံရန်တရားတွေပိုကောင်းမအောင်ဆောင်ရွက်တာနဲ့နိုင်ငံလူငယ်အထုရဲ့စွမ်းရည်နဲ့စိတ်အားထက်သန်မှုတွေကိုအခြေခံတဲ့စီးပွားရေးမူဝါဒကိုဒေါန်ဆန်းစုကြည်ဆိုရကတခါပြန်ပြီးဆောင်ရွက်နေတယ်လို့ညှိတာထားပါတယ်။ ยินดีมีนายลุยกูเร่ปวันจะมีพันลีบุลูร่าเร่จ้าวปีเกิดเรื่องแบบตรงอ่ะนี่ปีเดียวมาUMFCCIอย่ามานั่งเงี้ยกงเดชสมุทรติงจ้าวกับอุซิปีเดียวจิมบาเกเร่อินเวสเนี่ยมาเทติซีเว่ยเป้มาทองเส้นสุดจีกับเปียวสุดตัวเล็บบ่ชี้จุดตัวเองชิดลูตัวเองซีวายวาดาปอมาเว่ยพันตัวเองเลยชี้เนี่ยเป็นไงเลยแต่เช่นงั้นเนี่ยมาซีวายเอชินเนี่ยชี้ทีนี้ทีนี้ก็แต่มาเอชโชว์เว่ยพี่เดชสุดอากูรออาลงอ่ะทบอดูจ้าวไป สวัสดีค่ะคุณเจนที่สายเนี่ยเป็นสินสายมือเรียบบางกุเล่ทองเส้นสุดที่ก็เลี้ยบเปียวสุขเกวารีสีวายพูดมีมือก็ที่ก็ทับเป็นแม่ทารีสีก็เฉียบสีวายสเน่พูดมีตัวดำมือพิเศษหนึ่งโบอุบลเนี่ยสีมีสีแก่เนี่ยก็ที่ก็ทับเป็นลูกสาวเนี่ยจังเปียวสุดตัวเลยก็ว่าสีวายเนี่ยลายอย่างนี้ถุยสีเดียมานั่งเงี้ยพูดมีมือยาสีสินหนึ่งโบไม่ใช่ไม่ใช่ลูกเอเดพูดจีบมีเสียงมือเลยลูกสาวท่านเนี่ยบีบีพิเศษจังเลยเปียวสุดตัวเล็กที่ตาทารีมีมาน Jambu, don't so nijas if you party. Tanji, Yahai, ye, sit a loya de Boma, so Yaka Tiaus are yem, you woo so be all. Nemaning a Boma beat Harry, a cool gillo quinigo, yo dame bule, Uyoba Tamaka, Yugani, don't that Nizababi. A gay, a con gillo quina, yo dame like Missouri. Nemaning a nigger, Tato Lungang or Tigan, and it be, town nature be the day, a lonely man pitted chinile, held on my money. Add up Nemaning a dread, she dang a yinny man to be got imitate a yee bani yaba. Invest Nema, see we with my name I go away.
စကိုင်းတိုင်းကတာပြင်းတွေကတရားစနစ်ဇီဝလောင်စာဆက်ရုံအတွက်ဒေါ်လာ100,000ရာယင်းနှုန်းနဲ့ပို့အတွက်MOU နားလည်မှုစာချုပ်လာကိုဂရိတ်ဝေါ်ဖူးစတက်ဖ်နဲ့ဟောင်ကောင်နိုင်ငံတကာတရားအင်ဂျင်နီယာရင်းတို့ကလက်မှတ်ရေးထိုးခဲ့ကြပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာအနာဂတ်မှာယင်းနှုန်းနဲ့တွေအတွက်အလားအလာကောင်းနေဆိုပြီးတော့ရေးသားထားတာကိုဖော်ပြပါရရှင်။ကမ္ဘာမီဒီယာတွေမှာပြောဆိုနေက
ဒီနေ့မြတ်တဲ့တင်ပြပေးမယ့် ATM အသုံးကတော့
back burner
ဖြစ်ပါတယ်စာလုံးပေါင်းက B A C K back ကနောက် B U R N E R burner ကမိဖို့ဆိုတော့စကိုက်ဖုန်းရဲ့ဓာတ်ရိုက်ဒေဘယ်ကအနောက်ဖက်မှာရှိတဲ့မိဖို့ပေါ့အိမ်မှာမိဖို့ကြောင့်ဝင်ကြသူတွေသိကြမှာပါအထူးသဖြင့်ခင်မီ gas ဒါမှမဟုတ်လျှက်စိမိဖို့တွေဆိုရင်အများအဖြစ်လေးဖို့တွေဖြစ်ကြတာများလေတော့အများအဖြစ်ချက်လေရှိတာကရှေ့ကနှစ်ဖူဖြစ်ပါလေအရင်ကျက်စီကျင်နာကိုရှေ့မှာထားချက်ပြီးအရင်မလိုတဲ့ဟာကိုတော့နောက်မှာထားပြီးအချိန်ကမှချက်တော်မေးလို့ထားရရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးသေးကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှာလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါလေဒီသုံးနှစ်ပတ်သက်လို့ George Cooper ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
ကျွန်မရဲ့ပြည်သူဆောက်ရှောက်မှုကိစ္စကိုအဲ့ဒီကိုယ်စားလှယ်ကအားမပေးဘူးလေနောက်မှထားတယ်ဒါကြောင့်မင်းဆန္ဒရှင်တွေကသိတဲ့ဘောမတွေ့ကြဘူးလို့ဒီပေရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
်။ The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုး၊နောက်မှလုပ်မယ့်အနေအထားမျိုး၊ဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာ၊တနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ?
back burner.
လို့ပြောလို့ရပါလေ။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အမေရိကန် idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချခဲ့တာဖြစ်ပါတယ်ခင်ဗျာသောရရှင်များခင်ဗျာကြာသာပတိနေ့လာမယ့် February 14ရက်နေ့ဟာ Valentine ချစ်သူများနေ့ဖြစ်ပါတယ်
အမေဖေဗရူလာ14ရက်နေ့ဟာ Saint Valentine's Day ဆိုရယ်ချစ်သူများနေ့ဖြစ်ပြီးတော့တဝတိတအနှံ့အပြားကလူမျိုးဘာသာမျိုးတွေဒီချစ်သူများနေ့မှာပါဝင်ပြီးဆင်နွှဲကြပါတယ်။ဒ ဒီတော့ VOA ပြည်သက်တွေလေးလေးလိုင်းပေါ်ကနေချစ်သူများနေကိုဆင်နွှဲကြရအောင်ဖိတ်ခေါ်ကြပါတယ်ရှင်။အချစ်တချင်းလေးတွေကိုနားထောင်ရင်လည်းကိုယ့်ရဲ့ချစ်သူအတွက်လည်းသတင်းစကားလေးတွေပါရင်ချစ်သူများနေအဆင်နဲ့ကြပါစို့နော်။ကိုချစ်ခင်ရတဲ့မိဘဆွေမျိုးမိတ်ဆွေပေါင်းသင်းကိုယ့်ရဲ့အိမ်နောက်ဘက်ဒါတွေအားလုံးအတွက် Valentine တချင်းလေးတွေလက်ဆောင်ပါခြင်းနဲ့အမတ်တရားစကားလေးတွေပြောခြင်းနဲ့ဆိုတော့ VOA ရဲ့ Facebook စာမျက်နှာမှာပဲဖြစ်ဖြစ် email ကတစ်စင်ပဲဖြစ်ဖြစ်စာရေးပြီးတော့ပို့လိုက်ပါနော်။VOA email လိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook ပေးတဲ့တွေကတော့ VOA Bamis News ဆိုတဲ့ VOA မြန်မာပိုင်း Facebook အစမျက်နှာမှာလာပြီးတော့တည်တောင်းနိုင်။ချစ်သူတွေအတွက်အမှတ်တရစကားလေးတွေလာထားနိုင်ပါတယ်။ကိုချစ်တဲ့သူရဲ့နာမည်ကိုတော့ထည့်ပြီးရေးပေးဖို့မမေ့ကြပါနဲ့။ February 6ရက်တောက်ကြနေနောက်ဆုံးထားပြီးတော့ပို့ပေးကြပါစေ။အားလုံးအတွက်ချစ်ချင်းရင်းနဲ့တင်ပြန်ထုံပါစေ။
ဒီကိုစာရေးသားပြဖို့ကြပါအောင်ခင်ဗျာအခုတော့ဒေါ်လလအတန်းတင်ပြမယ့်အမျိုးသမီးကဏ္ဍမှာမြန်မာစင်ကာပူမှာရောက်နေတဲ့မြန်မာအိမ်အကူတွေရဲ့ဘဝကိုနားဆင်နိုင်ပါပြီ
ကျမတွေ့လိုက်ရတာပေါ့နော်ဒီရင်းဌာနတစ်ခုကစင်ကာပူအလုပ်သမားဌာနကိုသူတို့မေးတာပေါ့နော်ဒီတက်မပြေသေးတဲ့မြန်မာနိုင်ငံကအင်အကူတွေတူလာနေတဲ့ကိစ္စကိုဘယ်လိုရေးယူဆောင်ရွက်မလဲဆိုတဲ့ခါကျတော့အဲ့ဒီတရင်ဌာနမှာပဲပြထားတာကတော့စင်ကာပူဒီအလုပ်သမားဌာနရဲ့ပြန်ကြားချက်ကတော့ဒီတက်ပြေတယ်မပြေဘူးဆိုတာပတ်စပို့ထုတ်ပေးတဲ့နေရာမှာစီစီပို့တာဝန်ရတက်ဆိုင်ရနိုင်ငံရဲ့အစိုးရရဲ့တာဝန်ဆိုပြီးတော့တုံ့ပြန်ထားတာတွေ့ရပါတယ်အဲ့ဒါလေမှန်တင်းလောက်မှန်တယ်လို့တော့ပြောရမှာပေါ့
ကျွန်တော်ကတော့အဓိကရထွက်လို့ဆိုမီနီတာထွက်ဆိုဆိုရမှာကိုယ့်ဘက်ကဖြစ်လာတယ်ဥစ္စာလေ
ဟုတ်ကဲ့
တို့တော့စင်ကာပူအစိုးရလည်းကိုသူ့မှာလည်းဖြေတော့တာကနာအဲ့လိုလုပ်ပြီးတဲ့လူကတာဝန်ရှိတယ်ဟုတ်ပါတယ်90ရာခိုင်နှုန်းတော့တာဝန်ရှိတယ်သို့တော့သူဒီရောက်တဲ့အခါမှာလည်းသူတို့မှလည်းတာဝန်ရှိတယ်လို့သူတို့ယူဆလို့ settling program လုပ်ပြီးတဲ့အခါမှာသူက MON ကနေပြီးတော့စစ်ပြီးတော့အသက်အရန်ငယ်မဲ့တင်တာတွေဆိုတော့ပြန်ပို့တာကိုလုပ်လာကြတာပေါ့လေတော့တကယ်တကယ်က90ရာခိုင်နှုန်းကကျွန်တော်တို့မှတာဝန်ရှိပါတယ်10ရာခိုင်နှုန်းတော့ဒီအစိုးရမှသူတို့မှတာဝန်ရှိတာပေါ့လေ
အခုအဲ့လိုပေါ့နော်အိမ်အကူလေးတွေဒီမြန်မာနိုင်ငံကနေစင်ကာပူကိုတွားရောက်လုပ်ကင်နေတာတော်တော်လေးများတယ်လို့ကျမကြားပါတယ်အဲ့တော့စင်ကာပူနိုင်ငံလူဦးရေဘလောက်မှာအိမ်အကူတွေပေါ့နော်အိမ်အကူတွေဆိုတာကျမတို့မြန်မာနိုင်ငံအပါအဝင်အိန္ဒိယအင်ဒိုနီးရှားဖိလစ်ပိန်းအများအပြားစင်ကာပူမှာလာရောက်လုပ်ကိုင်ကြရဆိုတော့အိမ်အကူဦးရေကဘလောက်လောက်ရှိပါလဲစင်ကာပူလူဦးရေနဲ့စာလိုက်လို့ရှိရင်
စင်ကာပူမှာအခုလူဦးရေပေါ့လေကျွန်တော်တို့6သန်းလောက်ရှိရပေါ့6သန်းမှာဒါကျွန်တော်တို့လိုဒီမြန်မာနိုင်ငံတို့တခြားနိုင်ငံလာနေတဲ့လူတွေလူသားတွေကိုပါဝင်ပေါ့6သန်းမှာပါစုပေါင်းအိမ်ပေါ်ဥကြီးက2သိန်းခွဲရှိတယ်ဆိုသူရဲ့ဆင်းရဲရထွက်ပြန်ထားတာကျွန်တော်တို့တွေ့ရတယ်လေ
ဟုတ်ကဲ့
အဲ2သိန်းခွဲမှာကျွန်တော်တို့ပမာနိုင်ငံကတော့အမှားဟိုဗေနိုင်ငံမှာလူကဘယ်လောက်ရှိရဲဆိုတော့မကြည်ညာတော့ဘူးထုတ်ပြန်ထားတာကျွန်တော်တို့မတွေ့ရဘူးအများဆုံးတော့ဖိလစ်ပိန်းနဲ့ဒုတိယကကျွန်တော်တို့ဖြစ်မလားအင်ဒိုနီးရှားဖြစ်မလားဆိုတော့ကျွန်တော်တို့မပြောနိုင်ဘူးရဘူးအင်ဒိုနီးရှားရဲ့ဆင်းရဲကျွန်တော်တို့ကျွန်တော်ပမာနိုင်ငံကတော့အခုဆိုရင်4000ကျော်4000ခွဲလောက်ထိရှိတယ်ဆိုပြီးတော့ဒီ home ဆိုတဲ့ဖွဲ့ရပြီးတော့ခံမှန်းထားတာကိုကျွန်တော်တို့တွေ့ရတယ်
အဲ့လိုဆိုရချင်အိမ်အကူတွေကတော်တော်လေးကိုဟိုစင်ကာပူမှာရောက်နေပါတော့နောက်တစ်ခုကျမကြားရတာခုတည်းထိပေါ့နော်ဥပမာပြရင်ဖိလစ်ပိန်းဆိုလို့ရှိရင်သူ့နိုင်ငံကအမျိုးသမီးတွေအိမ်အကူဖြစ်လို့ပို့ပါတရားဝင်သူတို့ကဥပဒေအရပြတ်ထမ်းပြီးတော့ကာကွယ်မှုတွေပေးထားတယ်မြန်မာနိုင်ငံကတော့ဒီအိမ်အကူဖြစ်တရားဝင်သွားရောက်လုပ်ကင်ခွင့်ကိုမပြုတ်ထားဘူးဆိုတာကိုကျမသိရတယ်လीဆိုအဲ့ဒီလိုမပြုတ်ထားတဲ့အတွက်ကလည်းဆိုဂျိုကတော့အကာအကွယ်မပေးနိုင်ဘူးပေါ့အကာအကွယ်မပေးနိုင်တဲ့အတွက်ကြောင့်ဘယ်လိုအကြံပေးချင်မှလဲစင်ကာပူမှာပေါ့နော်ခြေချတဲ့ဒီမြန်မာဒီလူကိုအကူအညီပေးနေတဲ့ဖွဲ့စည်းနေနေပေါ့နော
်ကျွန်တော်အနေနဲ့ကတော့ဆိုတော့ဖြစ်စီနေတာပေါ့လေဒီဒီအိမ်အကူအလုပ်ကိုတရားဝင်လုပ်ခွင့်ပေးစီနေအခုကပြီးထားတဲ့အတွက်သူ့ရဲ့အဆိုးရိုးကဘာဖြစ်လဲဆိုလို့ရှိရင်ဒီကလေးမလေးတွေကဒီအေဂျင့်တွေရဲ့အမျက်ထုတ်တာတွေကိုခန်းနေရတယ်ပြီးတဲ့အခါကျတော့အသက်လိမ်ပြီးတာလို့ပြီးတော့ဖြစ်နေတဲ့ကိစ္စတွေကလည်းဒီအဲ့လိုဖြစ်နေတဲ့ကြောင့်မလို့တရားဝင်မလုပ်ထားတဲ့တွေတော့အသက်လိမ်ပြီးတော့မရောက်ရအောင်ပို့နေရတယ်ဖြစ်နေတကယ်လို့သာကျွန်တော်တို့တရားဝင်လုပ်ပေးလိုက်လို့ရှိရင်အများကြီးကျွန်တော်တို့ဒီဘက်ကတွေကာကွယ်ပေးလို့ရတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ဆိုပါစို့အင်ဒိုနီးရှားနဲ့ဖိလစ်ပိန်းဆိုလို့ရှိရင်သူတို့တွေကဥပမာဆိုလို့ရှိရင်အင်ဒိုနီးရှားဆိုလို့ရှိရင်နောက်ဆုံးသူတို့တင်လိုက်တာကဘာတင်လဲဆိုလို့ရှိရင်ဒါကျွန်တော်တို့သူတို့နိုင်ငံကလီမာလေးတယောက်ကိုငှားမယ်ဆိုလို့ရှိရင်ဒီအိမ်ချင်းရလေးပြီးတော့ဒေါ်လာ5000နဲ့ရုံးမှာသဘောတင်ရမယ်ဘာလို့လဲဆိုလို့ရှိရင်တစ်ခုဖြစ်တယ်ဆိုလို့ရှိရင်အဲ့ဒါနဲ့သူတို့ဆက်ပြီးတော့
ရေးယူဆောင်ရွက်နိုင်အောင်ဆိုပြီးတော့အဲ့ဒါမှသဘောမတူဘူးဆိုလို့ရှိရင်ငါတို့ကိုအင်ဒိုနီးရှားကိုမနှားဘူးဆိုပြီးတော့အဲ့ဒါမျိုးလုပ်တယ်လေအဲ့တော့ကျွန်တော်တို့နိုင်ငံကြားတဲ့ခါကျတော့ဘာမှဟိုလာတဲ့ဥစ္စာတွေကျွန်တော်တို့ကကူညီပေးလို့ရတယ်တန်ရုံအနေနဲ့လည်းသူဘာမှပြောလို့ရှိရင်ဆိုတော့တရားဝင်ပြောလို့ရမှုတွေတဲ့အတွက်တန်ရုံကလည်းဒီဥစ္စာကိုသူခုနကလိုဟိုဒီဘက်အစိုးရနဲ့စကားပြောတဲ့အခါမှာဖိဖိစီစီသူပြောလို့မရဘူးတရားဝင်ထွက်လိုက်ပြီဆိုလို့ရှိရင်ရောက်ခါနဲ့တန်ရုံကဟိုအကြောင်းကြားပြောရှင်သေချာတာကိုကျွန်တော်တို့ contract တွေလုပ် contract စာချုပ်တွေကိုလည်းဒီတန်ရုံကလေးပြီးတော့
စီစစ်ပေးပေါ့
စီစစ်ပေးအဲ့ဒါမှ approve ဖြစ်ပြီဆိုတော့မှ slot အဲ့ဒါလို့ဆိုရင်ကျွန်တော်တို့ကအများကြီးကာဝယ်ပေးလို့ရတယ်ဒီအခုအထူးသဖြင့်ကျွန်တော်တို့ဒီစာချုပ်ချုပ်တဲ့အခါမှာ claim လေးဆို access ကဘာမှမနိုင်မသိဘူးဟိုကပြောလိုက်တာနေဟိုသွားလို့လို့တလ5သိန်းရမယ်ပထမင်းလည်းပြုမယ်5သိန်းရမယ်ဘာလို့ကမှလည်းမသိဘူးကိုရပိုင်ဝင်လည်းမသိဘူးဆိုတော့ contract ထဲမှာအကုန်ပါပြီးသားအဲ့ contract ကိုအစိုးရလေးပြီးသီးမီမီချုပ်အောင်လုပ်နိုင်ရယ်ဆိုလို့ရှိရင်ကျွန်တော်တို့တွေအများကြီးကာကွယ်ပေးလို့ရတယ်လေအဲတခုရှိတာအစိုးရဆိုတဲ့အခါမှာကျွန်တော်တို့ဒီစင်ကာပူအစိုးရဘယ်အစိုးရနဲ့မှဒီကိစ္စနဲ့ပတ်သက်ပြီး MOU မထိုးဘူ
းโอเค
တော့အစိုးရတာဝန်ယူပြီးတော့လုပ်ပေးတာမဟုတ်ဘူးအကျင့်အဖွဲ့အစည်းရလေးပြီးတော့ပဲဟောင်းလို့တက်တာအခုကျွန်တော်တို့ဗမာနိုင်ငံမှာအခုကျွန်တော်ကြားနေရတာဒီလူသွားဝင်ကြီးဌာနကလေးပြီးတော့အစိုးရနဲ့ MOU ဒါတွေကဒီစင်ကာပူကဗီနန်ငံမနဲ့မှမထူးတဲ့ဥစ္စာအဲ MOU MOU လို့ပြီးတော့မှဆွလို့မယ်ဆိုရင်ကျွန်တော်ကဘာကြီးကပြတ်သွားလိမ့်မယ်စင်ကာပူကတော့ပြောင်းမှာမဟုတ်ဘူးလေဖိလစ်ပင်းတို့အင်ဒိုနီးရှားတို့တော့မှရတဲ့နည်းနဲ့ပုံစံနဲ့တမျိုးပြန်လို့ပြီးတော့မှဆွလူတွေဆိုလွှတ်နေတယ်ကျွန်တော်တို့ရှိရလဲအဲ့လိုမျိုးလုပ်ရမှာလေအဲ့လိုမျိုးဖဲရတာဒီအစိုးရအစိုးရချင်း MOU ဆိုတော့ဘယ်လိုမှဖြစ်လာမှာမဟုတ
်ဘူးဆိုတော့ပြောတယ်ဒီဖိလစ်ပင်းတို့အင်ဒိုနီးရှားတို့ကဒီစင်ကာပူအစိုးရ MOU မထိုးတဲ့အတွက်ကြောင့်ပြောင်းပြီးတော့အကာအကွယ်ပေးတယ်ဆိုတာဘယ်လိုနည်းတွေနဲ့သူတို့သူနည်းသူဟာနဲ့ယူပြီးတော့အကာအကွယ်ပေးလဲရှင
်ဥပမာဆိုလို့ရှိရင်မှဆိုတော့ agency ကပြီးတော့စင်ကာပူ agency နဲ့ဒီ agency ကိုလုပ်မယ်ဆိုလို့ရှိရင်ဟိုဘက်အင်ဒိုနီးရှားအစိုးရလေပြီးတော့သူ agency ကိုသူကညွှန်ကြားထားလိုက်တယ်ဆိုတာဒီ agency ကယူလွှတ်မယ်ဆိုလို့ရှိရင်9000သဘောတင်တဲ့ဥစ္စာလူမျိုးမျိုးမလွှတ်ရဘူးဆိုတော့ agency ကိုသူကကန်ပလိုက်တယ်လေအဲ့လိုမျိုးပေါ့
ဟုတ်ကဲ့
ကျွန်တော်တို့ကတော့ဟိုအခုကအစိုးရ agency ကိုလည်းသူကအဲ့လိုမကန်နိုင်ဘူးအဲ့လိုကန်ပလိုက်ရလို့ရှိရင်သူက agent ကလည်းဟိုတင်းမဖြစ်ရင်သူ့လိုမရဘူးလေဒီ service ထဲမှာဒီလိုမပါရင်မင်းမလွှတ်နိုင်မလွှတ်ရင်မင်းရဲ့ company ကငါဘယ်လိုအရေးယူမယ်ပိုင်းမယ်ညာမယ်ဆိုလို့ရှိရင်သူတို့လည်းမလွှတ်ရတော့ဘူးပေါ့အဲ့တော့ကိုယ့်ဘက်ကစတူထဲမှာအဲ့လိုခိုင်ခိုင်မာမာထားရဲဆိုလို့ရှိရင်ကုတော့ကအများကြီးလွတ်လို့ရပါတယ
်နောက်တစ်ခုကျွန်မမိချင်တာကစောစောကဒီစင်ကာပူမှာပေါ့နော်ဒီအင်ကူတွေနှစ်သိန်းလောက်ရှိတဲ့နေရာမှာဖိလစ်ပင်းရဲ့အင်ဒိုနီးရှားရဲ့ကျွန်မတို့မြန်မာပေါ့နော်အများဆုံးဆိုတဲ့အခါမှာစင်ကာပူနဲ့အင်ဒိုနီးရှားကတော့သူ့နိုင်ငံကစောစောက agency တွေကအကာအကွယ်ပေးထားတော့သူတို့ကတော့ပို့ပြီးတော့လုံခြုံမှုရှိတာပေါ့ဘလို့ကွာလဲရှင်သူလစာတွေမှာရောနောက်ပြီးတော့ခံစားခွင့်နေမှာပေါ့နော်
အဲ့ဥမာဖိလစ်ပင်းနေကြတော့တက်ကကျွန်တော်တို့ရဲ့သားလားတက်ကဖိလစ်ပင်းနဲ့အင်္ဂလိပ်လိုပြောနိုင်ပြောနိုင်တဲ့အခါကျတော့အခုသူတို့တွေဆိုလို့ရှိရင်သူတို့ right ကိုသူတို့သိတယ်ဆိုရင်စာချုပ်ထဲမှာဘလို့ပါတယ်ငါဘာလို့ရမလဲတယ်လီဖုန်းကငါမသုံးရဘူးဘယ်ချိန်ကျရင်သုံးရမလဲပြန်ပြရမလဲပြီးရင်ဘာလို့ရမလဲစသဖြင့်ပြောလေသူရဲ့အခွင့်အရေးကိုသူတို့သိတယ်သူတို့ရဲ့ကြွမ်းကျင်မှုကလည်းရှိတယ်အဲ့ဒါကြောင့်မလို့သူတွေကလာတာကျွန်တော်တို့တွေလည်းပုံများတယ်မှကျွန်တော်တို့ပမာရီအခုဆိုအများဆုံးရတာမှာအရင်နှစ်နှစ်လောက်ကဆို450လောက်ပဲရတယ်အခုအများဆုံးရတာဟုတ်အားလုံးပဲရသေးဒါမှဒီမှာဒုတိယအတော့ကြာပြီးတော့3-5နာရီရှိပြီးတော့အင်္ဂလိပ်စကားကိုတော်တော်လေးပြောနိုင်တဲ့လူရောက်မှအဲ့လောက်ထိရတာဖိလစ်ပင်းစီကြတော့မဟုတ်ဘူးသူကအင်္ဂလိပ်စကားပြောနိုင်တဲ့အတွက်ကြောင့်မလို့လုပ်ငန်းလဲကျွမ်းကျင်တဲ့အတွက်ကြောင့်မလို့သူတို့တွေကလည်းစတာနဲ့ဆိုတာ900ကြီးပဲအများအားကျွန်တော်တို့တွေကအများကြီးစားတယ
်ဟုတ်ခန်းစားခွင့်ကြီးကြတော့ခန်းစားခွင့်ဆိုတာပေါ့နော်ဒီသူတို့ရဲ့အားရဲ့တို့ဖြားနာတာတို့ဒီခန်းစားခွင့
်အဲ့ဒီဥစ္စာကြတော့လေကွနာသူကဘယ်လိုရေးထားလဲဆိုကြောင့်စာချုပ်ထဲမှာဟိုကစင်ကာပူအစိုးရလည်းသူကနောက်ဆုံးထုတ်ပြန်တာတဲ့ဥစ္စာevi sunday ကိုနားခွင့်ပေးရမှာ off ပေးရမယ်ဆိုပြီးပြီးတာလေပြီးတဲ့ခါကျတော့ဗာထက်ရားသေးတယ်ဆိုလို့ရှိရင်နားခွင့်မပေးဘဲနဲ့ခိုင်းမယ်ဆိုရင်ပတ်စံပေးရမယ်ဆိုပြီးပြီးတာလေဖိလစ်ပင်းစီကျတော့သူတို့ကခိုင်းတဲ့ငါတို့မလုပ်နိုင်ဘူးဆိုပြီးတော့သူပြောတယ်ဗမာပြည်ကကလေးကျတော့စလာတဲ့ဟာ no sunday off ငါငါတယ်အဲအဲ့ဒါမျို
း
ဗမာပြည်ကကလေးတွေကလည်းစားလာတော့တော့ထွက်ဘူးဆိုတဲ့ဆိုပြီးလာတာပဲကြားတဲ့ခါကျတော့ pressure တွေများလဲ stress တွေများလာတဲ့ခါကျတော့အခုတော့အပြင်းနဲ့ထိတဲ့မှုမရှိရတာသူကပုံတော့ခွာရောက်တာပေါ့အဲ့တော
့
စပါတယ်ဟိုက no sunday off no sunday off ဆိုတဲ့ခါကျတော့လာစားလဲကုနာလို့950လောက်ပဲရတယ်ဟိုကကျတော့ sunday လဲ off every sunday off တို့မို့ alternate sunday off ရပြီးတော့လာစား900ကွာတယ်ပြီးတော့ right ကိုလည်းကိုယ့်ရဲ့ရပ်ပံဝင်ကိုလည်းသူတို့တွေကကောင်းကောင်းသိတယ်ကျွန်တော်တို့ပုံမှာတွေကဝက်စားတွေလှုပ်တဲ့ဟိုကစတုထဲမှာဘာဘာမှလည်းမသိကိုယ့်ရဲ့ခံစားခွင့်ကိုလည်းမသိအဲ့ဒါကျတော့တော်တော်လေးကိုကွာသွားတာပေါ့လေတကယ်လို့သာအစိုးရသာစီချက်တာနဲ့လုပ်ပြီးတော့ဒီတရားဝင်လှုပ်ပြီးပြီးတော့ဒီ agency ကိုသူက guideline ချပေးတယ်ဒါရာလောက်ရမယ်ဒါရာလောက်ရမယ်ဆိုပြီးတော့ guideline ချတာပြီးတော့လုပ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ claim လေးရဲ့သူ right လဲသူတို့တည်မယ်
ော်လုပ်ပိုင်ခွင့်လည်းသိမယ်ကြားပိုင်ခွင့်လည်းသိမယ်ဘာလို့ရမယ် responsibility လည်းသူသိမယ်အခုကျတော့ဘာမှမသိမယ်ဒီရောက်လာတဲ့ခါကျတော့အများကြီးဒုက္ခရောက်တာပေါ့လေ
You can bend with me of a friend cause it all
ကျော်လလသန်းရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရပြီးမှတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတော်ခင်မျိုးသက်ကတင်ဆက်မှာပ
ါ2018ခုနှစ်မှာစက်မှုဤပညာဆိုင်ရာတိုးတက်မှုအများအပြားရှိခဲ့ပါတယ်ဒီထဲကထူးခြားတဲ့တိုးတက်မှုတချို့ကို NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကကြောပြပေးမှာပါသောဆက်ရှင်မှာသိပ္ပံဉာဏ်ဆိုင်ရာထူးခြားတဲ့တုတ္တမှုတစ်ခုက 3D ဉာဏ်မှာတတုနဲ့ပုံထုတ်လာနိုင်တာဖြစ်ပါတယ်
။တုံးဘက်မြင်ရုပ်လုံးကြွပုံနှိပ်ချင်းလို့ဓာတ်ရိုက်ဘာသာပြန်လို့ရတဲ့ 3D printing ဉာဏ်တဟုန်တိုးတိုးတက်လာပါပြီ။ဒီဉာဏ်ကိုထွင်ခဲ့တာလွန်ခဲ့တဲ့နှစ်20လောက်ခရရပါ။အဲအခုဆို laser sintering လို့ခေါ်တဲ့တတုအမှုံလေးတွေကိုအလွန်အင်းအားမြင့်ပြီးတော့တနေရာထဲမှာစုဆိုင်ပြီးအရန်ကိုပူတဲ့ဟာနဲ့အရေးဖြော်ပြီးတော့ပုံဖော်တဲ့ဟာကိုတုံနာတော့၄၅၀နှစ်တောင်ရှိပါတော့ဒီနှစ်တည်းမှာထွင်တာပါလဲဆိုတော့တာမန်ပလတ်စတစ်နဲ့ပုံဖော်တာမဟုတ်ဘဲနဲ့ဂျီယိုလီတိုဂရဖီလို့ခေါ်တယ်အဲ့ဒါမဟုတ်ဘဲနဲ့သတ္ထုနဲ့ရုပ်လုံးကြွပုံနှိပ်လို့ရနိုင်တာပါရိုးတမဏိတဲ့ပို့ပြီးခိုင်မာတောင့်တင်းတဲ့ 3D ရုပ်လုံးကြွပစ္စည်းတွေကိုအိမ်မှာရှိတဲ့ printer လို့ဆက်မျိုးကနေပြီးတော့ရုပ်လုံးကြွပုံထုတ်နိုင်တဲ့ပုံနှိပ်ဆက်ကိုဒီနှစ်ထွင်တာတွေ့ရပါတယ
်နောက်တစ်ခုက AI လို့ခေါ်တဲ့အသိဉာဏ်ရှိတဲ့ဆက်ထုတ်လုပ်တဲ့ဉာဏ်ပညာတိုးတက်လာတာပါ
artificial intelligence စိတ်ယုံလူသားတွေကိုလူကြီးကျွန်တော်တို့လူတွေကမျက်စိထဲမှာတမ်းမြင်တယ်ပေါ့နော်ဒါပေမဲ့စိတ်ယုံမဟုတ်ပဲねစိတ်ယုံတွေစိတ်ယုံတွေပြည်ထောင်ဌာနတွေမှာဒီ artificial intelligence ရဲ့အတပါပါအသိပညာနဲ့ကွန်ပျူတာနဲ့ထိန်းချုပ်ပြီးတော့မှ system ကြီးတစ်ခုလုံးစိတ်ယုံကြီးတစ်ခုလုံးကိုလဲပတ်ပို့ကြတာဖြစ်ပါတယ် AI ရဲ့အဆင့်ကအခုချိန်မှာတကယ်ကိုထိထိရောက်တုံးတာ Microsoft တို့ Google တို့ Amazon တို့လို့တိတ်ကြီးတဲ့ကမ္ဘာကုန်ပြည်ကြီးတွေကအသုံးပြုတာရဲ့သူတည်တနာလောက်တိုက်အဆင့်မှာပဲရှိပါတယ်ဒါပေမဲ့AI တီထွင်ထားတဲ့လူသုံးကုန်ပစ္စည်းတွေအများကြီးရှိပါတယ် smartphone smart TV ပေါ့နော်မိမိချမ်းကျင်တဲ့ဘာသာစကားနဲ့ဥပမာပမာလို့ခိုင်းယုံတဲ့ telephone ကို Facebook ဖွင့်ပေးပါလို့ပြောတာနဲ့ Facebook ဖွင့်ပေးမယ်အဲဘာလို့ဘသူဟိုဖြင့် telephone ခေါ်ပေးပါဆိုတဲ့ချက်ချင်း array future jam လို့တန့်ခေါ်တယ်ပေါ့ဒါရီ artificial intelligence နဲ့လုပ်ထားတဲ့ computer ဉာဏ်ပညာတွေပါဈေးနှုန်းရှာတာဝယ်တာအစ computer မှာ design ဆွဲပြီးတော့ twin ကုန်ခုတ်ခိုင်းတာပေါ့နော်ဒါကြာပြီဒီ idea ကတော့ဒါအစဥ်းလို့စတုံးတဲ့ CNC machine လို့ဟာပြောပေါ့ကွန်ပျူတာနဲ့ဒီဇိုင်းလုပ်ပြီးတော့မှ twin ကုန်ကိုခိုင်းလိုက်တာမျိုးနောက်တစ်ခုကတော့စိတ်ယုံထုတ်ပစ္စည်းတွေမှာ quality control လုပ်တဲ့အခါ artificial intelligence ကိုစပုံးနေပါပြီအဲဒီဉာဏ်ပညာကိုလူတိုင်းလွယ်တကူသုံးလို့ရအောင် artificial intelligence ရဲ့ကြော်ယူ software တစ်ခုလုံး internet ထဲမှာ download ပြီးပြီးတော့သုံးလို့ရအောင်လုပ်ရတဲ့ဉာဏ်ပညာကိုဒီနှစ်ထဲမှာထွင်ပါတယ
် AI ဉာဏ်ပညာသုံး computer နှစ်ခုကိုဉာဏ်ရှင်ပြီးတဘာဝလွန်ပုံတွေအတန်တွေဖန်နည်းလာနိုင်တာကလည်းထူးခြားတဲ့တိုးတက်မှုပါ
နောက်တစ်ခုကတော့ artificial intelligence နဲ့ neural network ပေါ့နော် computer network တွေနဲ့တုံးတဲ့ဉာဏ်ပညာတစ်ခုပါအစီအဝါအသိဉာဏ်ဉာဏ်ပညာပေါ့အခြေခံပြီးတော့ရုပ်နဲ့အတန်ကိုတဘာဝအတိုင်းဖန်တီးတီထွင်မှုတစ်ခုဖြစ်ပါတယ်ဒီ AI ဉာဏ်ပညာနဲ့ရုပ်ပုံနဲ့အတန်ပုံဖော်ယူတာပါ AI တုံးနေတဲ့ computer ကိုပုံကိုစမ်းစစ်လေ့လာခိုင်းပြီးတော့ဒီပုံဟာတူတလားတကယ်လားဆိုတာကိုဝေဖန်စမ်းစစ်ဖို့အတွက် Now artificial intelligence နဲ့ run လုပ်နေတဲ့ computer တစ်ခုကိုစုံစမ်းခိုင်းလိုက်ပါတယ်အကယ်၍အဲ့ဒီဒုတိယ AI ဆက်ကဘာကြောင့်တူတာလဲဆိုတာကိုအဖြေပေးလိုက်တယ်ဒီအဖြေကိုပထမစပြီးတော့ပုံပြူရုပ်တူပုံလာခေါ်တဲ့ AI set ကသာသနာမန္တလာကိုလက်ခံပြီးတော့ဒီရက်ကိုပြီးတော့တပါဝနဲ့နှီးဆက်တဲ့ပုံအောင်ပြန်လုပ်တယ်အဲ့တော့ Open Computer ရဲ့ AI နဲ့ Direct AI နဲ့တစ်ဖက်တစ်ဖက်သူ့ဟာသူညံချင်းရှင်ပြီးတော့အမှန်အောင်တဖြည်းဖြည်းဖြည်းပြင်နေတဲ့တပါဝနဲ့ပို့ပြီးတော့တပါဝလုံးပုံလေးအတန်လေးထွက်လာတာကိုမြင်ရပါတယ်ဒီကမ္ဘာမမြင်ဘူးတဲ့တပါဝလုံးရုပ်ပုံလေးအတန်လေးဖန်တီးလာတာကိုဘယ်မှာတုံးတယ်လဲဆိုလို့ရှိရင်ဥမာအဖြစ်ဘောင်းတူမဲ့ပတ်စတာတွေချက်ကားတွေကိုအခုစာပုံးမှုအတွက်ကြိုးစားနေတဲ့အခါကျတော့ဒီမှာ sensor ကင်မရာတွေကိုတက်ထားတယ်ဗီဒီယိုကင်မရာတွေနဲ့အတန်လေးကိုခန့်သိတဲ့အခါကျရင်ချက်ချင်းဒီကားကိုပေါ့ feedback ပေးလိုက် hearing ကိုပြေးမယ်ရပ်မယ်ရှောင်မယ်ဆိုတဲ့ဟာကိုအတန်လေးရုပ်ကိုကြည့်ပြီးတော့အများအား feedback ပြုတ်နေရတာပါ generated adversarial network တစ်ခုပါလေဒီအပြင်ညာရဲ့ရွေချက်ကတော့မခိုင်းတဲ့နဲ့သူကသူတင်ယူသွားတာပေါ့နော်ဒီဘယ်လောက်အကွာအဝေးမှရှိလို့ဆိုဘယ်လောက်လုံးငယ်ကောက်မောင်းရမယ်နှေးရမယ်ရရမယ်ဆိုတဲ့ဟာကိုသူကစက်ကိုပြန်ပင်သွားတာပေါ့နော်ကြည်လိုက်ပင်လိုက်ကြည်လိုက်တင်လိုက်ဒါကို unsupervised learning လို့လည်းခေါ်ပါတယ် digital forensic လို့ပါတော့မှလည်းတုံးတာတယ်ဒီနည်းပညာနဲ့ကောင်းတာတွေတုံးလို့ရလားမကောင်းတာတွေလည်းတုံးဖို့နီလန်းတစ်တွေရသွားနိုင်တယ်စိုးရိမ်တွေရှိပါတယ်
နောက်နည်းပညာတစ်ခုကလက်ကင်ဖုန်းကိုဘာသာပြန်တယောက်လို့သုံးနိုင်အောင်လုပ်လာတာဖြစ်ပါတယ
်အရှိတ်ကောင်ကောင်းတဲ့ဒီကမှုနောက်တစ်ခုကတော့ဆယ်ဖုန်းနဲ့ငကြမ်းနဲ့နားထောင်ပြီးတော့ဘာသာစကားပြောလာခြင်းမတူတဲ့နောက်တစ်ယောက်နဲ့လူနှစ်ယောက်စကားပြောတဲ့အခါတယောက်နဲ့တယောက်နားလည်အောင်ချက်ချင်းဘာသာပြန်ပေးနိုင်တဲ့နည်းစနစ်ပါအထူးသဖြင့်အမှာကအတုံးဝင်လဲဆိုကဘာလက်ခရီးသွားတယ်ပေါ့မင်္ဂလာပါဆိုလို့ရှိရင်ပြင်တဲ့လို့ဘီယံဗနျူးဆိုပြီးတန့်ထွက်သွားတယ်ဘက်ကပြင်တဲ့လို့ tribon လို့ပြောလို့ရှိရင်ဒီဘက်မှာကောင်းပါတယ်ခမောင်းနေကောင်းပါလားပမာလို့အတန်နဲ့ပြန်ရတော့ကျားမှာဘာသာပြန်လူတယောက်ကအလုတ်လုတ်ပေးနေတဲ့အတိုင်းချက်ချင်းကိုဘာသာပြန်နိုင်တဲ့ cellular phone နဲ့ network ကလေးကိုနှစ်မှာထွင်နေ
face recognition လို့ခေါ်တဲ့ computer cyber လုံခြုံရေးဆိုင်ရာနည်းပညာမှလည်းတိုးတက်မှုရှိခဲ့ပါတယ
် cyber security ပေါ့ online ပစ္စည်းဝယ်တာငွေစုတာငွေချေတာတမေဟုတ်ကြလုတ်တယ်လို့အခုဒီမှာဖြစ်နေပါတယ်ဒါတမာလူတွေကဖုန်းတင်နံပါတ်တွေငွေတဲခဲ့တဲ့ဘယ်ပန်းနဲ့မှငွေဘလောက်ရှိလို့ဘလို့ကွန်ပျူတာနီးနဲ့ရွှေပြောင်းပြီးခိုးယူရဘလို့တော်တော်များများခံနေရပါတယ်ဘလို့ကောင်းအောင်လုပ်မလဲဆိုကွန်ပျူတာပရိုဂရမ်ရေးသူတစုကမိမိရဲ့ကိုယ်ရေးကိုယ်တာအကြောင်းအရာတွေကိုအွန်လိုင်းပေါ်မှာပစ္စည်းတစ်ခုဝယ်ရအောင်ဆိုလို့ရှိရင်ဘာမှပြောစရာမလိုပဲနဲ့တန်းပြီးတော့ဝယ်လို့ရအောင်ဒီပညာထွင်လိုက်ပါတယ် face recognition ဆိုတာကိုယ့်ရဲ့မျက်နှာမမြင်မချင်းကွန်ပျူတာပေါ်မှာဒါမှမဟုတ်ရှင်ဆိုင်ဘာပုံပေါ်မှာသိဝယ်လို့မရဘူးခုပြ
တဘာဝတန်းဝေကိုလေရုညဉ္ဉန်းစီတဲ့တက်တွေမထွက်ပဲတုံးနိုင်အောင်လည်းတီထွန်နိုင်ရတာပ
ါတဘာဝမှာတဘာဝတန်းဝေနဲ့စွန့်အင်ကိုတုံးပြီးဆရာစစ်တေစိတ်ယုံတွေကိုရည်နေတာ20ရာခိုင်နှုန်းရှိပါတယ်ဒီတဘာဝတန်းဝေနဲ့ဆရာစစ်တောင်းတဲ့အခါဒီစုလိုက်ပြီးအခုစွန့်အင်ထုတ်လိုက်တဲ့အခါကာဗွန်ဒိုင်အောက်ဆိုက်ကထွက်လာတာဒါလေရုညဉ္ဉန်းမှုမှာတုံးပါပဲဒါဘာပြန်လုပ်လိုက်လဲဆိုတော့ကောင်းနေထွက်လာတဲ့ကာဗွန်ဒိုင်အောက်ဆိုက်ကိုစက်ကူထဲမှာထိအားအပူချိန်အမြင့်အောင်အောင်လုပ်ပြီးကာဗွန်ဒိုင်အောက်ဆိုက်ကိုအတွင်ပြောင်းလုပ်လိုက်တာပေါ့နော်စူပါခရစ်တီကယ်ကာဗွန်ဒိုင်အောက်ဆိုက်ကိုခေါ်ပါတယ်သူ့ကိုစွန့်ရင်တစ်မျိုးအနေနဲ့၃ချင်းအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်ကင်းစင်သွားအောင်လုပ်နိုင်တဲ့တီထွင်မှုအနေနဲ့မှတ်တမ်းတင်ထားပါတယ်
နည်းပညာဆိုင်ရာတိုးတက်မှုတွေနဲ့အတူဆေးပညာလောကအတွက်သိပ်သုံးဝင်တဲ့တီထွင်ဆန်းသစ်မှုတွေနဲ့မြို့ပြဆောက်လုပ်ရေးဆိုင်ရာထူးခြားတဲ့တိုးတက်မှုတွေလည်းရှိနေတယ်ဆိုတာကိုတင်ပြရင်းဒီသတင်းဖတ်အတွက်သိပ်ပန်တဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆက်မြောက်အောင်လုပ်ကြပါမယ
်။တော်ခင်မျိုးသက်ရဲ့သိပ်ပန်တဲ့နည်းပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ။ဒီကနေ့ညနေပိုင်းထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုလိုင်းတို19925တို့မှာဖမ်းယူနားဆင်ပါ။အခုတော့သတင်းအချင်းချုပ်ကိုမအီးတန့်စင်ကပြောပြမှာဖြစ်ပါလေ
။မေကပြန်စုယာယီနိုင်ငံတော်ရှင်းနေချုပ်မက်သျူးဝစ်တေကာကဒီမိုကရက်ပါတီကအများစုပြင်ဖြစ်လာတဲ့အောက်လွတ်တော်တရားရေးကော်မတီရှိမှတောက်ကြနေတော့ကထွက်ဆိုခဲ့ပါတယ်။2016တမန်ရွေးကောက်ပွဲမှာထရမ့်မဲဆွယ်အဖွဲ့နဲ့ရုရှားလိုကြားပတ်သက်မှုရှိမရှိနဲ့တရားရေးမှာထရမ့်ဝင်ရောက်ဆက်ဖက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကိုသူကြီးကြက်ခဲ့ရတဲ့ပတ်သက်တဲ့မေးခွန်းတွေကိုဖြေဆိုခဲ့ပြီးတော့ဒီစုံစမ်းစစ်ဆေးမှုမှာသူဆက်ဖက်ခဲ့တာစုံတရားမရှိဘူးလို့ထွက်ဆိုခဲ့ပါတယ်။ဗနီဇွဲလားနိုင်ငံကလက်ရှိသမ္မတနီကိုလတ်စ်မာဒူရိုကိုဖြုတ်ချရေးမှာအမေရိကန်ရဲ့စစ်အင်အားနဲ့လှုပ်ဆောင်နိုင်မဲ့အခြေအနေတွေရှိလာတာနဲ့တပြိုင်နက်စစ်အင်အားအသုံးပြုမှုကြောင့်အများပြည်သူတွေထိခိုက်ဆုံးရှုံးမဲ့အရေးပေါ်မှာစိုးရိမ်မှုတွေတိုးလာနေပါတယ်။ရခိုင်ဒေသတွေစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ကြားမှာတိုက်ပွဲတွေဆက်ဖြစ်ပေါ်နေတာကြောင့်ရခိုင်မြောက်ပိုင်းဒေသတွင်အပြည်ပြည်ဆိုင်ရာတချင်တွေအဖွဲ့ရဲ့လုပ်ငန်းတွေကိုသတင်းပတ်နဲ့ချီပြီးရွှေ့ဆိုင်းထားတဲ့အကြောင်းပြည်ပြည်ဆိုင်ရာတချင်တွေအဖွဲ့ ICRC ကကြေညာပေးနေမှာကြေညာလိုက်ပါတယ်။ထိုင်းနိုင်ငံမှာမတ်လ24ရက်နေ့ကျရင်ကျင်းပမယ့်ရွေးကောက်ပွဲမှာဝန်ကြီးချုပ်အဖြစ်ဘုရင်မဟာဝီဇီယာလောင်ကောင်းရဲ့အသက်68နှစ်အရွယ်အမတော်မင်းသမီးဥဘောရတနာရာချာကညာစီရီဝတ္ထနာဘနာဗာဒီကဒီထိုင်းရက်ဆာချက်ပါတီကိုကိုစားပြုရှင်းပြမှာဖြစ်တဲ့အကြောင်းတောက်ကြနေမှာကြေညာလိုက်ပါတယ်ပညာတတ်တယောက်လည်းဖြစ်ပြီးတော့အေးချင်းပြေဝသူလည်းဖြစ်တဲ့မင်းသမီးဟာအစ်တော်ဆိုပုံကိုယ်တော်ဦးဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ပါတီရဲ့ကော်မတီပုံဖွဲ့ကသဘောတူခဲ့ရလည်းဖြစ်ပါတယ
်ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမိုက်တန့်စင်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်လွန်နဲ့မန်းစုရင်ထွေးတို့ဖြစ်ပါတယ်အတန်းလွှင့်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမနက်အတွက် VOA အစီအစဉ်တွေကို ဆိုင်းလူမီတာ32 40 48 နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပါသောရဆင်မြန်းတဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကြော်ရှင်စရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပ
This program has come to you from the Voice of America, Washington.